Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်မြို့တော် VOA American အတန်းကနေ2018ခုနှစ်ဩဂုတ်လ17ရက်စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုမဆုမြတ်မုံနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြပါပါ။သမ္မတထရမ်ကတူရကီကပို့တဲ့အလူမီနီယံနဲ့သမဏိကုန်တွေပေါ်အခွန်အဆဒူးကောက်မယ်လို့ပြောပြီးတူရကီသမ္မတကစီးပွားရေးစစ်ပွဲဆင်နွှဲမယ်လို့တုံ့ပြန်ပါတယ်။ကောင်းဆက်စစားကဒူးကောက်တွေနေရာရင်းပြန်ပို့ရေးမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံအကြားအပေါ်တူညီချက်တွေရလိုက်ပါတယ်။အဖမ်းခံရိုက်တာတဲ့တော့ကိုဝါလုံးရဲ့စနီးကသူမီးခွားပြီးရတဲ့ခင်မွန်ဖြစ်သူပြန်လွတ်လာဖို့စီတောင်းကြောင်းသမီးဦးလေးမွေးပြီးပြီးချင်းပါပဲပြောပါတယ်။ဒီတဲ့တွေနဲ့တူအခြားစိတ်ဝင်စားဖို့ထိတန်းတဲ့တွေကိုလည်းတည်ရပါတော့ခင်ဗျာ။
ကောင်းပါပြီရှင်။ကုလသမဂ္ဂရဲ့လူခွေဆိုင်ရာမဟာမင်းကြီးအစ်စ်အဖြစ်ချီလီသမ္မတဟောင်းမစ်ရှယ်ဘတ်ချလက်ကိုကုလသမဂ္ဂအထွေထွေညီလာခံကအတီးပြုတ်ရွေးချယ်လိုက်ပါပြီ
။ She has lived under the darkness of dictatorship. As a physician, she knows the trials of people thirsting for
help. ဒါကတော့အခုလိုကုလသမဂ္ဂရဲ့လူခွေဆိုင်ရာမဟာမင်းကြီးအစ်စ်အဖြစ်ရွေးချယ်တင်မြှောက်ခံရတဲ့ပတ်သက်လို့ကုလအတွေးမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားသွားတာပါ။သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါမုတ်တုံမိုးတဲထံမှုကြောင့်ဘင်္ဂလားဒေ့ရှ်နယ်စပ်ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရေကြီးမြေပြိုနေတဲ့အန်ဒီယရီရေဆိုင်နေရတဲ့အခြေအနေပတ်သက်လို့ကုလသမဂ္ဂကဘာတွေသတိပေးပြောကြားခဲ့တယ်လဲဆိုတာကိုလည်းတင်ပြဖို့ရှိပါတယ်ရှင်။အဲ့ဒီနောက်အပတ်စဉ်ကဏ္ဍတွေဖြစ်အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာစတာတွေကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မုံတို့ကပြောပြမှာပါရှင
်။တူရကီနိုင်ငံကတင်ပို့တဲ့အလူမီနီယံနဲ့သမ္မတထုတ်ကုန်တွေပေါ်အခွန်တိုးကောက်မယ်လို့သမ္မတဒေါ်နယ်ထရမ်ကကြေညာလိုက်ပြီးတဲ့နောက်တူရကီသမ္မတရစ်ချက်တိုင်ယက်အာရဝန်ကလည်းစီးပွားရေးစစ်ဆင်နွှဲမယ်လို့တုံ့ပြန်ပြောဆိုပါတယ်။တူရကီနဲ့ကျွန်တော်တို့ရဲ့ဆက်ဆံရေးဟာလက်ရှိအချိန်မှာမကောင်းပါဘူးလို့ဆိုပြီးအခွန်နှစ်ဆတိုးကောက်မယ်ကြောင်းတောက်ကြနေမှာသမ္မတထရမ်ကထွက်တာမှရှိတာပါ။အဲဒီကြေညာချက်ထွက်လာပြီးတဲ့နောက်တူရကီငွေကြေးလီရာရဲ့တန်ဖိုးဟာ10နှစ်အတွင်းတစ်ရက်ထဲမှာတန်ဖိုးအကျဆုံးအခြေအနေကိုရောက်သွားပါတယ်။စီးပွားရေးစပွဲမှာကျွန်တော်တို့ရှုံ့နေမှာမဟုတ်ပါဘူး။တူရကီနိုင်ငံဟာအာဏာသိမ်းမှုကြံစည်သူတွေကိုအပြင်းအထန်တုံ့ပြန်မှုတို့စီးပွားရေးကြီးစားလူသက်သမားတွေကိုလည်းရင်ဆိုင်သွားမှာဖြစ်တယ်လို့သမ္မတအာဒူဝန်ကပြောပါတယ်။အနောက်အင်အားကြီးနိုင်ငံတွေဟာဗန်ဒါရီအကြက်တဲဖြစ်အောင်ဖန်တီးပြီးသူ့ကိုအာဏာကဖျောက်ချဖို့ကြိုးစားနေတယ်လို့သမ္မတအာဒူဝန်ကဆက်ဆွဲပါတယ်။တူရကီကဖန်ထားတဲ့အမေရိကန်နိုင်ငံသားခရီးရန်တရားဟောဆရာအန်ဒရူးဘရန်ဆန်ကိုပြန်လွှတ်ပေးဖို့အမေရိကန်ကတောင်းဆိုထားပြီးတူရကီကတော့တရားစွဲတင်ဖို့လုပ်နေတာကြောင့်နှစ်နိုင်ငံကြားဆက်ဆံရေးဆိုးရွားနေတာဖြစ်ပါတယ်။
အီရန်ဘောအမေရိကန်ဆိုရကအခုသတင်းပတ်ထဲပိတ်ဆို့တန်ခတ်မှုတစ်တွေချမှတ်ခဲ့တဲ့အပေါ်အီယူဥရောပသမဂ္ဂရုရှားတရုတ်နဲ့အီရတ်နိုင်ငံတွေကကြေကြေပြန့်ပြန့်ဝေဖန်ပြစ်တင်ခဲ့ကြပြီးမြဲအီရန်ရဲ့အိမ်နီးချင်းနိုင်ငံတွေကတော့တစုံတရာထုတ်ဖော်ပြောခြင်းမရှိကြပါဘူး။အီရန်ဆိုရအပေါ်ထရမ့်အဆိုရရဲ့ထိတ်တဲရင်ဆိုင်တဲ့ချင်းကပ်မှုကိုဆာဒီအာရေဗျာ၊ဘာရိန်းနဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE တို့ကထောက်ခံကြပြီးမြဲအီရန်ဘောအရေးယူတန်ခတ်တာနဲ့ပတ်သက်လို့ခုထိရင်ကုန်နှုတ်ပိတ်နေကြပါတယ်။ဩဂုတ်လ6ရက်နေ့မှာချမှတ်ခဲ့တဲ့အမေရိကန်ရဲ့တန်ခတ်မှုအစ်စ်ကအီရန်ရဲ့မော်တော်ကားလုပ်ငန်းကိုပိတ်မှတ်ထားတဲ့အပြင်အမေရိကန်ဒေါ်လာနဲ့ရွှေသမဏိအဖိုးတန်တပ်တူပစ္စည်းတွေဝယ်ယူမှုကိုပါတားမြစ်ထားပါတယ်။ဝါရှင်တန်မှာရှိတဲ့ပင်လယ်ကွေ့ဒေသနိုင်ငံတွေကစီးယုံလှုပ်ရှားသူတွေရဲ့အကောင်နဲ့လှုပ်ရှားမှုကြောင့်အခုလိုအီရန်ပေါ်အမေရိကန်ကဖိအားပေးတာဖြစ်တယ်လို့အီရန်အရေးလေးလာသူတွေကတော့ပြောကြပါတယ်။အီရန်နိုင်ငံဟာဒေသရင်းကအကြမ်းဖက်အဖွဲ့တွေကိုအားပေးနေတယ်လို့အမေရိကန်နဲ့ပင်လယ်ကွေ့ဒေသဗဟားမိတ်နိုင်ငံတွေကပြောနေပါတယ်။အီရန်ကတော့အကြမ်းဖက်ဝါဒနဲ့အကြမ်းဖက်အဖွဲ့တွေကိုထောက်ခံမှုပေးနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုညှဉ်းဆန်ထားပါတယ်။ဒေသရင်းမှာတင်းမာမှုတွေလျော့ပါသွားရေးနဲ့တည်ငြိမ်ငြိမ်းချမ်းမှုပြန်လည်ရလာစေရေးကိုလိုလားတယ်လို့အီရန်သမ္မတဟာဆန်ရိုဟာနီကပြောကြားခဲ့ပါတယ်။
ဂျီမီနိုင်ငံမှာကလေးငယ်များပြားပါဝင်လူ90ထဲမှနေတည်ဆုံရတဲ့လေကြောင်းတိုက်ခိုက်မှုဖြစ်ရကိုစုံစမ်းစစ်ဆေးပေးလို့ဆော်ရီဦးဆောင်တဲ့အာရဗ်စစ်ဖက်ညွန်မောင်းဖွဲ့ကတောက်ကြနေမှာပြောပါတယ်။အစောပိုင်းတုန်းကတော့အဲဒီတိုက်ခိုက်မှုကိုကုဗန်ကာဝယ်ပြီးဥပဒေနဲ့ညီညွတ်တဲ့စီးရေးလှုပ်ဆောင်မှုဖြစ်တယ်လို့ပြောထားပါတယ်။လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကတောင်းဆိုတာအပါအဝင်နိုင်ငံတကာကဝေဖန်ပြောဆိုတာတွေကြေကြေပြန့်ပြန့်ထွက်လာပြီးတဲ့နောက်အခုလိုပြောင်းလဲပြောဆိုလာတာပါ။ဂျီမီနိုင်ငံမြောက်ပိုင်းမှာဂျာတာဘီနီကတိုက်ခိုက်မှုတွင်ကလေးငယ်အယောက်40ထဲမှနေတည်ဆုံတယ်လို့ရီမင်ကဟူတီတပုံတွေကပြောပါတယ်။ဒုံးကြီးတစင်းဟာမြူရတီကာလာဖွင့်တဲ့ကြောင်းကြောင်းကကြောင်းသားလေးတွေအပန်းပြေခီးကအပြန်စီးလာတဲ့ဗတ်စကားကိုမှန်သွားတယ်လို့ဟူတီတပုံတွေကပြောပါတယ်။တခါမှကြောင့်နောက်ထပ်လူ89ယောက်ထဲမှနေတရားရတယ်လို့လည်းဆိုပါတယ်။ ဒီဖြစ်ရပ်ကိုဆဲဖက်ညူမောင်အဖွဲ့ရဲ့စုံစမ်းစစ်ဆေးရေးဌာနကကင်တွယ်ဖို့လက်ပြောင်းထားတယ်လို့အမေရိကန်ပြည်ထောင်စုဆိုင်ရာဆော်ဒီတန်ယုံပြောခွင့်ရဖာတီမာဘယ်ရှန်းကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်ဆော်ဒီနိုင်ငံကဟူသီးတပုံတွေကိုအီရန်ကကြောတောနောက်ခံပေးထားပြီးသူတို့ကိုတိုက်ခိုက်နေတဲ့ဆော်ဒီဦးဆောင်တဲ့ဆဲဖက်ညူမောင်အဖွဲ့ကိုတော့အမေရိကန်ပြည်ထောင်စုကထောက်ခံထားပါတယ်
ဖန်နီဇူလာနိုင်ငံသမ္မတနီကိုလတ်စ်မာဒူရိုအပေါ်တင်းကုန်နေနေရုံကအဝေးထိန်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်မှုအပေါ်သူ့ရဲ့တပ်တော်ဆောင်တွေရဲ့တုံ့ပြန်မှုကိုကြည်ချင်းဖြင့်တိတ်ကိုအားနဲ့ညံ့ဖြစ်နေလို့နိုင်ငံရဲ့ထိတ်တန့်လုံခြုံရေးတာဝန်ရှိသူဟောင်းကပြောကြားလိုက်ပါတယ်သမ္မတမာဒူရိုရဲ့လုံခြုံရေးတွေဟာအရေးအချင်းမပြည့်မိကြဘူးလို့အရှင်သမ္မတရဲ့လုံခြုံရေးအဖွဲ့ကိုဦးဆောင်ခဲ့တဲ့သူဒုတိယရေရက်ဗိုလ်ချုပ်ကြီးမာရီယိုကာရူတူက VOA ကိုပြောကြားခဲ့တာပါတက်တော်ဆောင်တွေဘက်ကတုံ့ပြန်မှုနှေးကွေးတယ်လို့သမရကိုဘေးကင်းရာကိုခေါ်ထုတ်သွားမဲ့စနစ်တကျအစီအစဉ်လည်းရှိပုံမရဘူးလို့သူကပြောပါတယ်။ကာရာကက်စ်မြို့တော်မှာကျင်းပတဲ့ဒီအမျိုးသားအရန်တပ်ဖွဲ့ရဲ့အခမ်းအနားတစ်ခုမှာသမရမဒူရိုမိန်ကွန်းပြောနေစဉ်မှာဖောက်ခွဲရေးပစ္စည်းအပြည့်ပါတဲ့ဒရုန်းနှစ်ခုနဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒရုန်းတစ်ခုကိုလမ်းလွှဲသွားအောင်လုပ်နိုင်ခဲ့ပြီးတော့နောက်ဒရုန်းတစ်ခုကတော့အနာကအဆောက်အဦးနဲ့တိုက်မိခဲ့တယ်လို့ဗက်တစ်ဇွဲလာအစိုးရကတော့ပြောပါတယ်ရှင်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9689တိုင်းဒိုမီတာ48 kHz 6753နဲ့ဒုတိယနာရီဝက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ပိုင်းလိုမီတာ20 25 30တို့ကနေဖမ်းယူနိုင်ပါတယ
်။ဒီလိုကနေစနေမနေ့ဖက်သတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကိုထွက်ပြေးတင်းဆောင်သွားတဲ့ရခိုင်ဒေသကနေရက်စွန့်ခွာသွားသူတွေကိုပြန်လည်လက်ခံရေးလုပ်ငန်းအလင်းမြန်စတင်ဖို့နိုင်ငံသားသဘောတူညီကြတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ဩဂုတ်လ10ရက်နေ့စွမ်းနဲ့သတင်းထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးအဘူအဆမ်မာဘုတ်အာလီနဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆူတို့ပါဝင်တက်ရောက်ပြီးနေပြည်တော်မှာကျင်းပတဲ့အစည်းအဝေးတွင်အဲ့လိုသဘောတူညီကြတာပါ။သဘောတူညီချက်၈ချက်ကိုသတင်းထုတ်ပြန်ချက်ထဲမှာအသေးစိတ်ဖော်ပြထားပြီးနေရက်စွန့်ခွာသွားသူတွေကိုယ်သဘောဆန္ဒလျောက်လုံခြုံစိတ်ချစွာနဲ့ဂုဏ်သိက္ခာရှိစွာနေရက်ပြန်နိုင်ရေးဆောင်ရွက်ဖို့နဲ့နိုင်ငံဝန်ကြီးတွေအကြားတရက်ဆက်သွယ်နိုင်တဲ့ hotline တစ်ခုထူထောင်ထားတာ။စစ်စီရေးပုံစံတွေကို Cox's Bazaar မှာရောက်နေသူတွေထံဖြန့်ဝေရေးနဲ့ပြည်စွာရေးဆိုင်ရာနိုင်ငံကလေးမှာယာယီလက်ခံရေးစခန်းတွေနဲ့ကြားစခန်းတွေစောက်လုပ်ဖွင့်လျေးဆိုင်ရာအကြံပေးမှုနဲ့မိုးရွာစေဝါတိုက်တဲ့ရေးကူပေါင်းဆောင်ရွက်မှုဆိုင်ရာနိုင်ငံနဲ့နေမိတ်အထူးသဖြင့်နိုင်ငံတကာပိုင်နဲ့မြန်မာပိုင်နဲ့နေမိပေါ်မှာတည်ဆောက်ထားတဲ့ချန်စီယိုကြားမှာနေထိုင်နေသူတွေကိုပြန်လည်လက်ခံရေးဆိုင်ရာအဲဒီလူတွေကိုလူသားစာနယ်မှုအကူအညီတွေပေးရေးဆိုင်ရာတွေအပြင်နေရက်ဆုံးခေါ်သွားသူတွေကိုဘင်္ဂလားဒေ့ရှ်ကထုတ်ပေးထားတဲ့တပ်တိကံလက်မှတ်ပေါ်မှာသုံးထားတဲ့အသုံးအနှုန်းကိုပြန်ပြင်ပေးဖို့ဘင်္ဂလားဒေ့ရှ်ကသဘောတူတဲ့အကြောင်းနဲ့နေဆက်မျိုးကိုပူးတွဲစစ်ဆေးဖို့သဘောတူကြတယ်ဆိုတာတွေကိုဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကထုတ်ပေးထားတဲ့တပ်တိကံလက်မှတ်ပေါ်မှာသုံးထားတဲ့အသုံးအနှုန်းကဘာဆိုတာကိုတော့အတိုင်းပင်ခံရုံးဝန်ကြီးဌာနရဲ့တရင်ထုတ်ပြန်ချက်ထဲမှာအတိအကျဖော်ပြမထားပါဘူး
။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဖမ်းဆီးဆွဲချက်တင်ခံထားရတဲ့တရင်တော်နှစ်ယောက်ထဲကကိုဝလုံးရဲ့ဇနီးမတ်ပန်းအီမိုဟာတောက်ကြနေတုန်းကတမီးဦးလေးကိုဖွားမြင်ခဲ့ပါတယ်။ဇနီးဖြစ်သူကိုဝင်းဆောင်နေစဉ်ကာလတစ်လျှောက်လုံးအင်းစိန်ထောင်မှာအဖမ်းခံထားရတဲ့ကိုဝလုံးကတော့သူ့ရဲ့တမီးလေးမွေးချိန်မှာအနားမှာရှိမနေနိုင်ခဲ့ပါဘူး။မတ်ပန်းအီမိုကတော့မကြခင်မှာကိုဝလုံးပြန်လွတ်လာဖို့မျှော်လင့်နေစေဖြစ်တယ်လို့မိဖွားပြီးချိန်မှာပဲပြောကြခဲ့ပါတယ်။
အမေနော်မစာရီပုံရှိရဒီကလေးမမွေးခင်တော့မောင်ဝါလုံးလို့စေချင်တယ်ဒါမှမဟုတ်ဆူတောင်းမှမပြေတာမပြေတဲ့အခါကျနောက်တစ်မျိုးပြောင်းဆူတောင်းရတော့ဘောနော်သူမွေးပြီးရနဲ့အမြန်ဆုံးလွတ်လာပါစေလို့ဘာလို့လဲဆိုတော့ဟိုမိဘတွေကတော့မွေးပြီဆိုရင်ဖေရောမိရောကုသသမီးကိုဟိုကြိုးစားခြင်းကလေအခုကမတယောက်တည်းပဲကြိုးနေအောင်သူနဲ့အတူတူကြိုးခြင်းနဲ့
ကလေးနဲ့အမေတင်းကိုစောင့်နေတဲ့ကိုဝလုံးကိုမပန်းအီမွန်ရဲ့ဦးလေးဖြစ်သူကဓာတ်ပုံတွေသွားပြပြီးတော့နှစ်ယောက်လုံးကျမ်းမာကြောင်တင်ပါခဲ့တယ်လို့လည်းမပန်းအီမွန်ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာနာကမွတ်စလင်ဆယ်ဦးအသက်ခံရတဲ့တင်းကိုစုံစမ်းနေစဉ်အတွင်းမှာတင်းတော်ကိုဝလုံးနဲ့ကိုကျော်စိုးဦးတို့ဖမ်းခံခဲ့ကြရတာပါ။သူတို့နှစ်ယောက်လုံးကသူတို့မှအပြစ်မရှိဘူးလို့ပြောခဲ့ကြပြီးတော့ရဲဘက်ကထောင်ကျောက်ဆင်ဖမ်းဆီးခဲ့တာလို့တရားရုံးမှထွက်ဆိုထားကြပါတယ်။ဒီအမှုနဲ့ပတ်သက်လို့နှစ်ဖက်သက်တည်ရီတရားရုံးမှာလာရောက်ထွက်ဆိုမှုကဩဂတ်လ6ရက်နေ့မှာပြီးဆုံးသွားပါပြီ။ဒါကြောင့်တရားလိုဘက်နဲ့တရားစွဲခံထားရသူတွေဘက်ကရှင်းနေပြီးဩဂတ်လ20ရက်နေ့မှာအပြစ်သက်လျှောက်လဲချက်တွေပေးရတော့မှာဖြစ်ပါတယ်။တရားရုံးကအပြစ်ရှိတယ်လို့ဆုံးဖြတ်ရင်တော့ထောင်ဒဏ်14နှစ်အထိကြာခံရနိုင်ပါတယ်
။ရုရှားနိုင်ငံတော်မှာနေဆက်နှင်းမဲ့တဲ့နီလန်းတွေကိုကြေကြေပြန့်ပြန့်အသုံးပြုနေပြီးကျူးလွန်သူတွေကိုအပြစ်ပေးတာလည်းသိကိုရှာတယ်လို့နေဆက်နှင်းမဲ့မှုတာစီကော်ဝေးရေးကုလသမဂ္ဂကော်မတီကပြောလိုက်ပါတယ်။နေဆက်ညှဉ်းပန်းမှုစတင်ရေးနိုင်ငံတကာသဘောတူညီချက်ကိုလိုက်နာသလားဆိုတာ ရုရှားနိုင်ငံအပါအဝင်နိုင်ငံအများအပြားကိုကော်မတီကသတင်းသုံးပတ်ကြားဆန်းစစ်တွေလာပြီးတဲ့နောက်အဲ့လိုပြောလိုက်တာပါရုရှားနိုင်ငံက2022ခုနှစ်မှာသူတို့နိုင်ငံရဲ့အစီအခံစာကိုနောက်ဆုံးအကြိမ်တင်သွင်းပြီးကြတဲ့ကဆိုရင်သဘောတူညီချက်ပါတမတ်ချက်တွေကိုအကောင့်ထည့်ဖော်တာမှာတိုးတက်မှုမရှိသလောက်ပဲလို့ကော်မတီကပြောပါတယ်နှိမ့်ဆက်ညှိမှန်းနေဆိုတဲ့ဆူဆွဲချက်တွေကိုရာဇဝတ်ကြောင်းရရေးယူတာမရှိသလောက်ဖြစ်ပြီးအရေးယူတယ်ဆိုရင်တော့မှတာမန်တိုက်ခိုက်မှုဒါမှမဟုတ်အာဏာအလွဲသုံးစားလုပ်မှုလောက်နဲ့ပဲကျူးလွန်သူတွေကိုရေးယူတယ်လို့လူခွင့်ရေးကြံကျင်သူကလော်ဒီဟဲလာကပြောပါတယ်။ရုရှားကိုယ်စားလှယ်အဖွဲ့ကတော့ဖမ်းဆီးတင်းတင်းခံရသူနဲ့ပြစ်ဒဏ်ဆင်ရင်ခံရသူတွေအခွင့်အရေးအပြေးအဝါရစေဖို့ဥပဒေတွေနဲ့ရာဇဝတ်ကြောင်းဆိုင်ရာတရားရေးစနစ်ကိုပြင်ဆင်ဖြစ်ဆက်တာမှာတိုးတက်မှုအများပြားရှိတာကြောင့်လည်းကော်မတီရဲ့ဆန်းစစ်မှုကနေတွေးဆချက်တွေကိုထည့်သွင်းစဉ်းစားသွားမယ်လို့ကုလသမဂ္ဂကော်မတီကပြောသွားပါတယ်
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာဟိုလီလို့နာမည်ပေးထားတဲ့တော်မီဟာလူနေအိမ်တွေနားအင်မတန်နီးကပ်လာတဲ့အတွက်ပြည်내အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းကဒီ Orange နဲ့ Riverside မြို့နယ်တွေမှာအရေးပေါ်အခြေအနေထုတ်ပြန်ခဲ့ပါတယ်။အကြီးကျယ်လောင်ကျွမ်းနေတဲ့ Holy Tommy ကြောင့်ဒီတက်တော်မြေအေက 18,000 ကျော်လောင်ကျွမ်းခဲ့ပါတယ်။ California ပြည်내တစ်ခုလုံးမှာစုစုပေါင်းလောင်ကျွမ်းနေတဲ့ Tommy ကတော့12ခုလောက်ရှိပါတယ်။တည်ဆုံးသူ10ယောက်ရှိနေပြီးတော့ California ပြည်내တောင်ပိုင်းမှာလူပေါင်း 2,000 လောက်ကိုဘေးကင်းရာရွှေ့ပြောင်းဖို့တိုက်တွန်းထားပါတယ်။တချို့သူတွေကတော့သူတို့ပိုင်ဆိုင်မှုတွေကိုကာကွယ်ဖို့အတွက်ဘေးလွတ်ရာသွားဖို့ညှဉ်းဆန်နေကြပါတယ်။Trouble Go Canyon အရမ်းမှာလောင်ကျွမ်းတဲ့မီးကိုရှို့ခဲ့သူလို့မတင်ကားသူ Forest Club ကိုကြာတာရင်းနေတော့ကမီးရှို့မှုတုံးမှုနဲ့ဆွဲချက်တင်ခဲ့ပါတယ်။အခုလိုပူပြင်းတဲ့ကာလမှာ Tommy လောင်တက်လေးရှိပေမဲ့ California ပြည်နယ်မှာဒီနှစ်လောင်ကျွမ်းမှုကတော့အဆိုးဆုံးဖြစ်ပါတယ်။ပြည်နယ်မြောက်ပိုင်းက Mendocino Complex မီးကတော့ပြည်နယ်တိုင်းမှာအကြီးဆုံး Tommy လောင်ကျွမ်းမှုကြီးဖြစ်ပါတယ်ရှင
်။ကိုချောသိန်းနဲ့မဆုမြတ်မမရှင်အခုဆက်လက်ပြီးသတင်းလှတွေကိုတင်ဆက်ပါပါမုတ်တုံမိုးရီအပြင်းထန်ရွာတဲ့အခုကာလမှာဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆက်စ်ဘဇားဒေသရောက်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအတွက်ကျန်းမာရေးအရစိုးရိမ်မှုတွေအပြင်ရေကြီးမြေပြိုတဲ့အန္တရာယ်တွေကလည်းနေစဉ်နဲ့အမျှချိန်ချောင်းနေတာပါကုလသမဂ္ဂအဖွဲ့အစည်းတွေကကူညီနေကြတယ်ဆိုပေမဲ့လည်းလိုအပ်သလောက်မလုပ်ပေးနိုင်ပဲဖြစ်နေပါတယ်နောက်ဆုံးအခြေအနေတွေဘယ်လိုရှိနေသလဲဆိုတာကိုကျောင်းလွင်ကပြောပြမှာပါ
ကော့ခ်ဆက်ဘဇားဒေသမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရဲ့နောက်ဆုံးအခြေအနေတွေကတော့တိတ်လဲမဆိုးတိတ်လဲမကောင်းလို့ဆိုရပါလိမ့်မယ်ဒီဒေသကဒုက္ခသည်စခန်းဟာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းမှာ IOM လို့ခေါ်တဲ့နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ကဒုက္ခသည်၅သိန်းကိုကျန်းမာရေးစောင့်ရှောက်မှုဆိုင်ရာစစ်ဆေးမှုတွေလုပ်နိုင်ခဲ့ပြီလို့ IOM ဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်Joel Minman ကဂျနီဗာကုလသမဂ္ဂရုံးမှာမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်ပြောခဲ့ပါတယ
် Cox's Bazaar and our work in the medical consultations
Cox's Bazaar မှာလုပ်ဆောင်နေတဲ့ IOM အဖွဲ့ရဲ့ကျန်းမာရေးဆိုင်ရာစစ်ဆေးအကြံပေးဆွေးနွေးမှုတွေကအခုတပတ်တည်းမှာပဲလူဦးရေ၅သိန်းကိုတွစ်ဆုံပြီးလုပ်ဆောင်နိုင်ခဲ့ပါပြီအဲ့ဒီမှာ24နာရီပတ်လုံးလက်ပတ်နေတဲ့စည်းကမ်းတွေလည်းတော်တော်များများရှိနေပါတယ်ဆေးဝါးကုသရေးဌာန23ခုလည်းအဲ့ဒီဒါတဝိုက်မှာ printer နိုင်ပြီးဒုက္ခသည်စခန်းအတွင်းလှက်လက်ကုသပေးနေတဲ့ကျန်းမာရေးအဖွဲ့တွေလည်းရှိနေပါတယ
်မုတ်တုံမိုးတွေအပြင်းထန်ရွာတဲ့အခုလိုအချိန်မျိုးမှာကော့ဆက်ကစားဒုက္ခသည်စခန်းတွင်းရေကြီးမြေပြိုမဲ့အန္တရာယ်တွေကတော်တော်ဆိုးရင်ရပါတယ်အဲ့ဒါကြောင့်မြေပြိုနိုင်မယ်လို့ယူဆတဲ့နေရာတွေကဒုက္ခသည်တွေကိုပို့ပြီးတော့လုံခြုံစိတ်ချတဲ့နေရာတွေစီရွှေ့ပြောင်းပေးနေပါတယ်ဒါပေမဲ့လည်းပြောင်းရွှေ့ပေးတဲ့ဒုက္ခသည်2000လောက်ကိုတော့မပြောင်းပေးနိုင်သေးဘူးလို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်William Spindler ကဂျနီဗာသတင်းစာရှင်းလင်းပွဲမှာမနေ့ကပြောခဲ့ပါလေ
UNHCR together with the Bangladesh authorities and our partners
ရေကြီးမြေပြိုအန္တရာယ်ကြုံရနိုင်တဲ့နေရာတွေကဒုက္ခတွေကိုလုံခြုံတဲ့နေရာတွေစီပြောင်းရွှေ့ရေးကိစ္စ UNHCR အဖွဲ့ကတခြားကူညီရေးအဖွဲ့အစည်းတွေနဲ့ရော Bangladesh အနာပိုင်တွေနဲ့ပါပူးပေါင်းပြီးလှုပ်ဆောင်နေပါတယ်ရေကြီးမြေပြိုမှုဖြစ်နိုင်တဲ့နေရာတွေမှာရှိနေတဲ့ဒုက္ခတွေဦးရေက4,000-1,000လောက်ရှိပါတယ်အဲ့ဒီထက်ကဒုက္ခတွေ2,400လောက်ကိုတော့ကျွန်တော်တို့နေရာရွှေ့ပြောင်းထားနိုင်ပါပြီတော့တဲ့2000လောက်ပြောင်းမှုကြံနေပါသေးတယ်
။ပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းကတော့မုတ်တုံမိုးတွေအပြင်းထန်ဆုံးရွာခဲ့တဲ့ကာလပါ။ပြီးခဲ့တဲ့မေလ17ရက်နေ့ကစပြီးတော့ဆိုးဝါးတဲ့ရာသီဥတုဒဏ်ကိုခံစားခဲ့ရသူဒုက္ခသည်တွေက4,900လောက်ရှိပါတယ်။အဲ့ထဲမှာလေပြင်းတိုက်ခတ်မှုနဲ့မုန်တိုင်းဒဏ်တွေကိုခံခဲ့ရတဲ့သူပေါင်းက2000ကျော်ရှိပါတယ်။ဒုက္ခသည်1000ကျော်ကမြေပြိုတဲ့ဒဏ်ကိုခံခဲ့ရပြီး9,400လောက်ကရေကြီးတဲ့ဒဏ်ကိုခံခဲ့ရပါတယ်။ရေစိတ်ဝင်မှုနဲ့မီးလောင်မှုတွေကြုံတွေ့ခဲ့ရတဲ့သူပေါင်းကလောဆယ်မှာ3,000လောက်ရှိတယ်လို့ UNHCR ကဆိုပါတယ် UNHCR ပြောခွင့်ရ William Splendor ကဒုက္ခသည်စခန်းတွင်းတိဆောက်ပြုပြင်ရေးလှုပ်ဆောင်မှုတွေကြောင်းဆက်ပြီးတော့ပြောပါတယ
် So far 32 kilometers of roads have been constructed
လောဆယ်32 kilometers ရှိတဲ့လမ်းတွေကိုဖောက်ထားပါပြီအဲ့ဒီအထက်မှာအုံနယ်ဆောက်တဲ့လမ်းခြေသွားလမ်းတွေနဲ့အဓိကလမ်းမကြီးတစ်ခုကိုလည်းကုတူပါလုံစခန်းမှာဘင်္ဂလားဒေ့ရှ်တပ်ဖွဲ့တွေကတိဆောက်ပေးထားပါတယ်တောင်ကုန်းတွေပေါ်သွားရတဲ့ 45 kilometer အရှိလေကလေးတွေ63 kilometer ရှိတဲ့အကာအကွယ်ပေးနေရန်တွေ94 meter ရှိတဲ့ရေနှုတ်မြောင်းတွေနဲ့မီတာ 2000 ကျော်ရှိတဲ့တံတားတွေလည်းတိဆောက်ထားနိုင်ပါပြီ
။ဒီလိုတိဆောက်ပြုပြင်မှုတွေလုပ်ထားနိုင်တဲ့ဆိုပေမဲ့အချိန်17လကြာလာပြီဖြစ်တဲ့ရိုဟင်ဂျာပြည်ပခါမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကအကြီးအကျယ်လိုအပ်နေတုန်းမှာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်အရေးကုလသမဂ္ဂနဲ့ပူးပေါင်းလှုပ်ဆောင်မှုတွေကရန်ကုန်ငွေ32ရာခိုင်နှုန်းနဲ့ပဲလှုပ်ဆောင်နေရတာကြောင့်ရန်ကုန်ငွေတွေပို့ပြီးတော့ထည့်ဝင်ကြဖို့ကိစ္စဟာအရေးပေါ်လိုအပ်နေတုန်းပဲလို့ UNHCR ကဆိုပါတယ်။လော့ဇယ်ဘင်္ဂလားဒေ့ရှ်ရဲ့နိုင်ငံသားရေးဝန်ကြီးအဘူဟာဆန်မာမုတ်အလီကမြန်မာနိုင်ငံမှာရောက်နေပြီးတော့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာဘက်ကပြန်လည်လက်ခံရေးကိစ္စမြန်မာဆိုကတာဝန်ရှိသူတွေနဲ့ဆွေးနွေးနေပါတယ်။မြန်မာဆိုကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့လက်မခံပါဘူး။ကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာတာဝန်ကလည်းလူညိုရေးကောင်စီကနေပြီးတော့ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချရေးယူဆောင်မှုတွေလှုပ်ဆောင်ဖို့လူညိုရေးကောင်စီကိုအင်္ဂါနေ့တုန်းကပဲတိုက်တွန်းထားပါတယ်။မြန်မာဆိုကတော့ရခိုင်ပြည်နယ်မြောက်ပိုင်းကရွာပေါင်း23ရွာကိုကုလသမဂ္ဂဝန်ထမ်းတွေတွားရောက်ပြီးတော့လေ့လာခွင့်ရှိပြီလို့အင်္ဂါနေ့တုန်းကပဲအကြောင်းကြားထားပါတယ်။
ကိုကျောင်းလင်းပြပြသွားတာပါစနေနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင်။ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာမဟာမင်းကြီးအဖြစ်ချီလီသမ္မတတာဝန်ကိုနှစ်ကြိမ်ထမ်းဆောင်ခဲ့ပြီးတဲ့ Michelle Bachelet ကိုနယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံကနေမနေ့ကမဲခွဲရွေးချယ်လိုက်ပါပြီ။စက်တင်ဘာလ၁ရက်နေ့ကစလို့၄နှစ်တက်တန်းတာဝန်ယူရမယ်သူဟာဒီ၄နှစ်တက်တန်းတာဝန်ယူရမယ့် Michelle Bachelet ဟာလူခွင့်ရေးရန်ရာတည်တံ့ခိုင်မြဲအောင်စွမ်းဆောင်နိုင်မဲ့သူဖြစ်တယ်လို့ကုလသမဂ္ဂအထွေထွေမှုချုပ် Antonio Guterres ကလည်းပြောကြားလိုက်ပါတယ်။လူခွင့်ရေးဆိုင်ရာအကြီးအကဲတဲ့အကြောင်းကိုတော့မဆုမြတ်မွန်ကဆက်ပြီးပြောပြမှာပါရှင
်။ကုလသမဂ္ဂရဲ့9ရောက်မြောက်လူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးအဖြစ်ချီလီသမ္မတဟောင်း Michelle Bachelet ကိုတောက်ချနေတော့ကခန့်အပ်လိုက်ပါတယ်။ယာရုတက်တန်းပြေတော်မဲ့လူခွင့်ရေးအကြီးအကဲ Said El Hussein နေရာမှာမစ္စဘက်ချလက်ကစက်တင်ဘာ၁ရက်နေ့ကစပြီးတော့၄နှစ်သက်တမ်းတာဝန်ယူတော့မှာပါနယူးယောက်မြို့ကုလသမဂ္ဂထွေထွေညီလာခံမှာမစ္စဘက်ချလက်ကိုမဲခွဲရွေးချယ်ခဲ့ပြီးမကြခဲ့မှာပဲဒီရွေးချယ်မှုအပေါ်ကုလသမဂ္ဂအတွင်းမှူးချုပ်ကကြိုဆိုခဲ့ပါတယ်ကြားမဒန်းတူဒီမြရင်နဲ့အမျိုးသမီးစွမ်းဆောင်ရင်မြင့်တင်ရေးအတွက်ကုလသမဂ္ဂက2010ခုနှစ်မှာတည်ထောင်ခဲ့တဲ့ UN Women အဖွဲ့အစည်းကိုပထမဆုံးဦးဆောင်သူဖြစ်ရုံမကချီလီနိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်တဲ့ဆိုတဲ့အချက်တွေကိုအတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်ကအလေးပေးပြီးပြောကြားခဲ့ပါတယ်။လူတိုင်းရဲ့မွေးရပါအခွင့်အရေးတွေကိုဖော်ပြထားတဲ့လူ့အခွင့်အရေးပဋိညင်ကိုကုလသမဂ္ဂပြဋ္ဌာန်းခဲ့တာအနှစ်80ပြည့်တဲ့အချိန်မျိုးမှာလူ့အခွင့်အရေးကိုခိုင်ခိုင်မာမာကာကွယ်မဲ့ခေါင်းဆောင်မျိုးလိုအပ်တယ်လို့အတွေ့အမှုချုပ်ဂူတဲရက်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။ She takes office at a time of grave consequence for human rights. Hatred and inequality are on the rise. Respect for international humanitarian and human rights law.is on the decline
လူခွင့်ရေးအတွက်ကြီးမားတဲ့အကျိုးသက်ရောက်မှုတွေရှိနေချိန်မှာသူဒီတောင်းကိုယူရမှာဖြစ်ပါတယ်အမုံတရားနဲ့မညီမျှမှုတွေမြင့်မားနေပါတယ်နိုင်ငံတကာလူသားချင်းစာနာမှုနဲ့လူခွင့်ရေးဥပဒေပေါ်လေးစားမှုကလည်းကျဆင်းနေပါတယ်ဒုရုထေပြူအဖိုင်းဝိုင်းတွေရဲ့နေရာရမှုကလည်းနှက်ပလာပါတယ်သတင်းလွတ်လပ်မှုလည်းချင်းချောက်ခံနေရပါတယ်ဒီလိုအခြေအနေတွေမျိုးမှာအရက်ဖက်နိုင်ငံရေးစီးပွားရေးလူမှုရေးညှိမှုစားတဲ့လူခွင့်ရေးအားလုံးအတွက်ခိုင်ခိုင်မာမာဥဆောင်လုပ်မှတ်သူလိုအပ်ပါတယ်လာသမကမှာမရှိမဖြစ်လိုအပ်တဲ့လူခွင့်ရေးရန်တရားတည်တံ့ခိုင်မြဲအောင်စွမ်းဆောင်နိုင်မဲ့လူမျိုးလည်းလိုအပ်ပါတယ်
။တက္ကသိုလ်ကျောင်းသူဘဝတွေကနိုင်ငံရေးကိုတက်တက်ကြွကြွလှုပ်ရှားခဲ့သူ Michelle Bachelet ဟာချီလီသမ္မတဟောင်း Augusto Pinochet လက်ထက်ကဖမ်းဆီးနှိပ်စက်ခံခဲ့ရဘူးပါတယ်။ချီလီနိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတအဖြစ်2006ခုနှစ်ကနေ2010ခုနှစ်အထိပထမတစ်ကြိမ်2014ခုနှစ်ကနေ2018မလအထိတစ်ကြိမ်သမ္မတတာဝန်ကိုနှစ်ကြိမ်ယူခဲ့ဘူးပါတယ်။အနာရှင်တွေရဲ့ရက်ဆက်စွာနှိပ်စက်မှုကိုသူနဲ့သူ့မိသားစုတွေကိုယ်တိုင်ခံခဲ့ရဘူးသူဖြစ်တာကြောင့်လူ့အခွင့်အရေးနဲ့အမျိုးသမီးအခွင့်အရေးကိုပို့ပြီးတော့တံပိုးထားသူဖြစ်တယ်လို့ဆိုပါတယ်
။ She has lived under the darkness of dictatorship. As a physician, she knows the trials of people thirsting for else and yearning for to enjoy other vital economic.
အနာရှင်လက်အောက်ခက်ခဲတဲ့အခြေအနေတွေမှာသူဟာသမားတော်ဆရာဝန်တယောက်ဖြစ်နေရပ်တည်ခဲ့ပါတယ်။အရေးကြီးတဲ့စီးပွားရေးလူမှုအခွင့်အရေးတွေလိုလားမျှော်လင့်တောင်းတနေကြတဲ့သူတွေရဲ့ခံစားချက်ကိုလည်းသူနားလည်ပါတယ်။နိုင်ငံသားနဲ့ကပ္ပကောင်းဆောင်များစုရဲ့တာဝန်တွေကိုလည်းသူသိပါတယ
်။ချီလီမှာ1983ခုနှစ်ကအာနာရှင်ဗိုလ်ချုပ်ကြီးပီနိုရှေအာနာသိမ်းခဲ့ပြီးတဲ့နောက်ဘက်ရှယ်လက်နဲ့သူ့မိခင်တို့ဖမ်းဆီးနှိပ်စက်ခံခဲ့ရပါတယ်။ဖခင်ဖြစ်သူဟာလည်းနိုင်ငံတော်ပုံကန့်မှုနဲ့ဖမ်းဆီးခံရပြီးတော့လာပေါင်းများစွာနှိပ်စက်မှုတန်းကြောင့်တေဆုံးခဲ့တာဖြစ်ပါရဲ့ရှင်။
တော်ရရှင်များရှင်ဒီမော်နိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေမှာအများကြီးဝါဒကြောင့်အဟန့်ကြားတွေဖြစ်နေရတယ်လို့တရုတ်ဆိုရအာဘော Global Times သတင်းစာရဲ့စောင်းမတစ်စောင်းကမကြသေးခင်တုန်းကပဲထောက်ပြထားပါတယ်။အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေများလုံးကအများပြည်သူသဘောထားကိုဦးစားပေးလွှတ်နာတွေကြောင့်အစိုးရအနေနဲ့မူဝါဒချမှတ်ရမှာအားနည်းချက်တွေရှိနေပြီးအရေးကြီးတဲ့စီမံကိန်းတွေကိုအကောင့်ထဲမဖော်နိုင်ပဲဖြစ်နေရတယ်လို့လည်းထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဒီမိုကရေစီလွတ်လပ်ခွင့်တွေပတ်ဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေကိုဦးစားပေးတင်သလားစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေကပိုးပြီးတော့အရေးကြီးသလားဆိုတာကိုတော့ VOA စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမင်းမြတ်လိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932382555လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နိမိညာဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။ဒီကနေ့ညအစီအစဉ်မှာတင်ဆက်မှာမို့အချိန်မီပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။ထိုင်ဝမ်ဆိုရအတွက်တိတ်မကြံလှတော့တဲ့ပြည်ပမဟာမိတ်နိုင်ငံတွေကနှစ်နိုင်ငံရဲ့ထောက်ခံမှုကိုပြန်ဆန်းစစ်ဖို့အတွက်သမရဆိုင်အန်ဝန်ဟာဒီလအတွင်းမြောက်အမေရိကဗဟိုအမေရိကနဲ့တောင်အမေရိကဒေသတွေကိုခီးကြီးထွက်မှာဖြစ်ပါတယ်ဒီခီးစဉ်အတွင်းအမေရိကန်ပြည်ထောင်စုနဲ့တရားဝင်မဟုတ်တဲ့ဆက်ဆံရေးကိုလည်းပုံမူခိုင်မာအောင်လုပ်ဖို့ရှိပါတယ်ဒါဟာတရုတ်နိုင်ငံဘက်ကနေဖိအားပိုတိုးလာတာကိုတံပြန်တဲ့အရေးပါတဲ့ဖြစ်ရပ်တွေအဖြစ်ညင်ကြပါတယ်တိုင်ပေကနေ Ralph Jennings ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြမှာပါ
။သမရဆိုင်ဝန်ဟာတောင်အမေရိကဒေသမှာတိုင်ဝမ်ရဲ့တခုတည်းသောမာမေးဖြစ်တဲ့ပါရာဂွေးနိုင်ငံနဲ့ဗဟိုအမေရိကဒေသကဘီလီးစ်နိုင်ငံငယ်လေးလို့စီသွားဖို့တနင်္လာနေ့မှာစတင်ထွက်ခွာမှာဖြစ်ပါတယ်။ခီးစဉ်တွင် American Los Angeles နဲ့ Houston မြို့တွေမှာအခမ်းအနားတွေတက်ဖို့အတွက်တထောင်နာဖို့စီစဉ်ထားပြီးဒါဟာတိုင်ဝမ် American ဆက်ဆံရေးရဲ့ခိုင်မာမှုကိုပြသတာဖြစ်တချို့ကခံမှန်းပါတယ်။တိုင်ဝမ်ကိုအမေရိကန်နဲ့တရမန်ဆက်ဆံရေးလုပ်ခွင့်ရှိတဲ့နိုင်ငံတစ်ခုအနေနဲ့မဟုတ်ပဲသူတို့ပိုင်နေတဲ့စီတပိုင်းအဖြစ်သတ်မှတ်ထားတဲ့တရုတ်ကတော့ဒီအမေရိကန်မှာခီးတထောင်နားမဲ့အစီအစဉ်တွေကိုကန့်ကွက်ထားပါတယ်။တရုတ်ကတော့အမေရိကန်နဲ့တရားဝင်တရမန်ဆက်ဆံရေးရှိထားတာပါ။2016ခုနှစ်မှာဆိုင်ဝမ်တမရဖြစ်လာကြတဲ့ကတိုင်ဝမ်ရဲ့ပြည်ပဆက်ဆံရေးအားနည်းသွားအောင်တရုတ်အာဏာပိုင်တွေကဖိအားပေးလှုံ့ဆော်ထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာတိုင်ဝမ်ရဲ့တရားဝင်မဟုတ်တဲ့အားအကောင်ဆုံးမဟာမိတ်ဖြစ်တယ်လို့လက်နက်ခဲယံအဓိကရောင်းချနေတဲ့နိုင်ငံလည်းဖြစ်ပါတယ်။တိုင်ဝမ်လူလူဟာသူတို့သမရတွေကိုအထူးသဖြင့်ဂျပန်နဲ့အမေရိကန်လိုအဓိကကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ဆက်ဆံရေးတိုးတက်ကောင်းမွန်လုပ်စေချင်ကြပါတယ်။တိုင်ဝမ်မှာနိုဝင်ဘာလကျရင်ကျင်းပမယ့်မျိုးနွယ်နဲ့ခရိုင်ရွေးကောက်ပွဲတွေအတွက်စာရဲပါတီကအခုလက်ရှိမဲဆွဲစည်းရုံးနေတာပါ။ဝါရှင်တန်မြို့တော်စတင်ဆန်သုတေသနအဖွဲ့ကအရှေ့အာရှအစီအစဉ်အကြီးအကဲသုတေသီယွန်ဆန်းက
What is Taiwan is going to deliberately keep this a low profile issue
ဒီခီးစဉ်ကိုစာရေးဝန်ကခမဲ့မဲ့ကိစ္စရတစ်ခုလို့ရည်ရွယ်ချက်ရှိရှိသဘောထားလှုပ်ဆောင်မယ်လို့ကျွန်တော်မထင်ပါဘူး။ဘာလို့လဲဆိုတော့ပြည်မြတ်တတပြောရရင်သူတမရဖြစ်လာပြီးကလေးကတရုတ်ဟာထိုင်ဝမ်ကိုအနိုင်ကျင့်လာတာပါ
။ဩဂုလ14ရက်ကနေ16ရက်နေ့ထိပါရာဂွေးခီးစဉ်တွင်ရွေးကောက်ခံတမရမာရီယိုအက်ဘဒိုဘာနီဒက်စ်ရဲ့ကျန်းသက်စာချင်းစုပွဲကိုတမရဆိုင်တက်ရောက်မယ်လို့တိုင်ဝမ်နိုင်ငံသားရေးဌာနကပြောပါတယ်။2016ခုနှစ်တုန်းကလည်းပါရာဂွေးကိုတမရဆိုင်သွားပူပြီးပါရာဂွေးသမ္မတကိုလည်း2019ခုနှစ်ကထိုင်ဝမ်မှာကျူဆူအဲ့ခံမှုပါတယ်။ထိုင်ဝမ်အာဏာရပါတီလွှတ်တော်မှတူဖြစ်တဲ့လီချုံဟီးက
ထိုင်ဝမ်現在在國際社會上確實我們實質上的朋友很多但是
ထိုင်ဝမ်အတွက်ကမ္ဘာပေါ်မှာတကယ်မိတ်ဆွေအများပြားရှိမယ်လေ။တန်တမာရေးမဟာမိတ်တော့မျက်နှာဆာဆာမရှိပါဘူး။တောင်အမေရိကမှာပါရာဂွေးဟာတခုတည်းသောမဟာမိတ်နိုင်ငံမှာဒါကြောင့်အဲ့ဒီမှာအချိန်နည်းနည်းပေးပြီးတော့သမ္မတကျန်းသက်စာချင်းစုပွဲကိုတက်တာမျိုးဟာတကယ်ကိုအရေးပါတယ်လို့ကျွန်တော်ထင်ပါတယ
်။ပါရာဂွေးကောင်းဆောင်အနေနဲ့တရုတ်ဖက်ပြောင်းမသွားစေဖို့အကူအညီဝင်အများအပြားကိုတိုင်ဝမ်သမ္မတကပေးဖို့ရှိပါတယ်။ဒါနဲ့ပတ်သက်ပြီးတိုင်ပေခြေဆိုင်ချန်ချီအမျိုးသားတက္ကသိုလ်နိုင်ငံတကာရေးရာကောလိပ်ဒုတိယပါမောက္ခချုပ်ဟွမ်းကွေးပူသုံးသက်တာက
တချို့နေပြင်其实可能就是带一些 quote unquote 礼物
ကိုကားပြောရရင်တိုင်ဝမ်ကလက်ဆောင်ယူသွားမှာပါဒီလက်ဆောင်တွေကိုပြပအကူအညီအဖြစ်ပုံမှန်အဖြစ်သတ်မှတ်ပါတယ်။ဘာကြောင့်လဲဆိုတော့တရုတ်ထိုင်ဝမ်ဆက်ဆံရေးကလက်ရှိမှာဆိုးရွားနေပြီးတရုတ်ကထိုင်ဝမ်ရဲ့တန်တမာရေးကိုအရင်ကထက်ပိုပြီးအားကောင်းအောင်ချိန်ချောက်နေတာကြောင့်တမရဆိုင်အနေနဲ့လက်ဆောင်တွေကိုပိုပြီးကြီးကြီးပေးဖို့လိုနေပါတယ်
။ဗဟိုအမေရိကန်ဒေသကမာမေးနိုင်ငံတစ်ခုဖြစ်တဲ့ဘီလစ်ကိုလည်းတမရဆိုင်သွားမှာပါ။အ ไอ้ดีดากาเป็นนามาไหนเงี้ยในดาวน์เลสคนคนนี้มาไต้หวันเนี่ยแต่เนี่ยเสพชาไรด้าเจ้าไต้หวันลูดูทอดาทว่าจะไปเลยโอ้กูเลยเสียใจกันเลยเสียชีวิตที่บิลลิสคีเซนด้วยลูดอมาตอนนั้นใส่เมฆงบมาพี่กูไต้หวันเป็นยารอดินสุยาดูเรกูสุชินเนี่ยขนาดกูเลยเตี่ยวมาพี่ไปเลยเนี่ย
ก็จะจะได้มาใช่ก็สลับไปรออเมริกันไงด้วยมุ่ยซีว่าต้องสวมปูพีสุลานี่เจ้าจะพยายามว่า CDC ลูกคอเรอเมริกันกู้เสียโยกาทิ้งเฉยทานายสุยามุ่ยซีลุงจงต้องสวมเจ้าจะท่องสักชั่วคนนี้ด้วยลู่ลีดองจ่อที่ส่งเกเรลุสุวาเรตมรดอนเนทรังกาเลมุ่ยซีต้องสวมหาลู่ลู่จำมาอีสานยาเย่บอกิสาพี่เจ้าพิจารณาดีกิสากูหนึ่งเนี่ยเป็นแม่ลู่เล่กระดิบอยู่ท่าวาเรอเมริกันพี่ท่องสุด้วยกามุ่ยซีว่าได้เพียงซีซั่นเจ้าจวนจินดูรีเน่ Black in ซีซั่นมา Greater Van Sustanen ซึนวีทารากู VOE ตะเด็นดาวเฮซูแมนโอนีกะตะเด็นเปปุทาเรเจ้าโกโซวินไลกะอภิสงสัตปีติเปียมาวาม
ุยซีวาตงซวยมูฮาอเมริกันနိုင်ငံအတွက်ကာယောဂါတပွဲဖြစ်နေတာပ
ါ You've been addicted or you are addicted
ခမ ्या သာမူရစေဆွဲခဲ့ဘူးသူဆွဲနေသူဖြစ်မယ်ဆိုရင်ဒါခမ ्या ရဲ့ဝိညာဉ်အတွက်တိုက်ပွဲတစ်ခုပါပဲ
နေ့စဉ်မူရစေအလွန်ကြုံတုံးဆွဲမှုကြောင့်အမေရိကန်နိုင်ငံသား115ဦးသေဆုံးနေတာပါမူရစေတွေထဲမှာတော့ဘိန်းပြူလိုတရားဝင်မဟုတ်တာတွေပါသလိုဆရာဝန်နေထံကတရားဝင်ထုတ်ပေးတဲ့အောက်ဆီကိုဒွန်းလိုအကဲခဲပျောက်ဆေးလဲပါပါတယ
် People getting addicted to these painkillers that came out you know from the late 1990s up through the 2000s
နောက်တော့ခုနှစ်ပြည့်လို့အလဲပိုင်းကာလလောက်မှာအကဲခဲပျောက်ဆေးပေါ်လူတွေကအာရုံစိုက်လာကြပါတယ်အဲ့ဒီဆေးအလွဲသုံးစားလောက်တာတွေကိုဖမ်းဆီးမှုတွေရှိလာတော့ဝယ်ဖို့ပိုးပြီးခက်လာပါတယ်တချိန်တည်းမှာပဲဒီဆေးကိုဆွဲနေတဲ့သူတွေကလည်းအများကြီးရှိနေပြန်တာပါဆိုတော့ဆေးသမားတွေကမူရခိုင်းတွေကလမ်းမတွေပေါ်မှာအလွယ်တကူဝယ်လို့ရအောင်ရောင်းချနေကြတဲ့ဘိန်းဖြူဘက်ကိုလှည့်ချပြန်ပါတယ်အခက်အခဲပျောက်ဆေးဝယ်မရနိုင်တဲ့အချိန်မှာဘိန်းဖြူကအလွယ်တကူဝယ်လို့ရနေတာကြောင့်ဘိန်းဖြူဘက်ကိုလှည့်ချတာပါ
မော်တော်ဆိုင်ကယ်တက်ခံရလို့ရတဲ့ဒဏ်ရာအတွက်အခက်အခဲပျောက်ဆေး300ကဆေးသမားဖြစ်သွားပြီးထားရခဲ့တဲ့အတွေ့အကြုံကို Johns Hopkins တက္ကသိုလ်က Travis Reader ကပြန်ပြောပြပါတယ်တကယ်တော့မူရစေကပြဿနာမဟုတ်ဘူးလို့သူကဆိုပါတယ
် I had my foot blown apart in a motorcycle accident. I had genuine acute severe post traumatic pain.
မော်တော်ဆိုင်ကယ်တိုက်လိုက်တော့ကျွန်တော်ခြေထောက်ကျိုးသွားတယ်။ကျွန်တော်တကယ်ကိုဆိုးဆိုးရွားရွားနာကျင်ခဲ့တာပါ။ဒါကြောင့်ကျွန်တော်အတွက်ဆေးလိုလာတယ်။အနာသက်တာဖို့လုပ်တဲ့နေရာမှာရေရှည်ကြတော့ကျွန်တော်စနစ်တကျမလုပ်နိုင်ခဲ့ဘူး။အဲ့ဒါကကျွန်တော်အတွက်ပြဿနာပါ။
ဒီပြဿနာကိုဘက်ပေါင်းစုံကတိုက်ခိုက်ဖို့လိုအပ်ကြောင်းတမရရဲ့မူရစ်စေတုံးဆွဲမှုနဲ့မူရစ်ပြဿနာဆိုင်ရာကော်မရှင်မှာပါဝင်တဲ့ပန်ဘွန်ဒီကပြောပါတယ
် I'm a career prosecutor so enforcement crackdown get these things off the streets that's so important but
ကျမတို့ဒီကိစ္စကိုဘက်ပေါင်းစုံကနေတိုက်ခိုက်ဖို့လိုပါတယ်ကျမဟာရှင်းနေလဲဖြစ်တယ်ဆိုတော့မူရစ်စေတွေလမ်းမော်ကပျောက်သွားအောင်ဥပဒေစည်းကမ်းနဲ့အရေးယူမှုတွေလောက်မှာပါဒါကအင်မတန်အရေးကြီးပါတယ်ဒါပေမဲ့ဒီကိစ္စကိုစားလိုက်တွေကြောင်းတယုံညွန်းနာနေမှာဆောက်လုပ်ဖို့လိုပါတယ်ဘာဖြစ်လို့လဲဆိုတော့မူရစ်ဆေးတွေကနှီးမျိုးစုံနဲ့ကိုထိုးဖောက်ဝင်ရောက်နေတာကြောင့်ပ
ါမူရစ်ဆေးသုံးဆွဲသူတွေဟာသူတို့လိုချင်တဲ့မူရစ်ဆေးမရရင်ပိုပြီးအန္တရာယ်ရှိနိုင်တဲ့တရားမဝင်မူရစ်ဆေးတွေတစ်မျိုးပြီးတစ်မျိုးပြောင်းသုံးကြလေရှိတဲ့အချိန်မှာတရားဝင်ဆရာဝန်တွေထံကရနိုင်တဲ့ဆေးတွေကိုတောင်းထိရောက်အောင်တက်ဖြတ်နိုင်ခြင်းမရှိသေးဘူးလို့ပညာရှင်တွေကထောက်ပြပြောဆိုကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပြောပြသွားတာပါမကြခင်ဒုတိယပိုင်းအစီအစဉ်ကိုတင်ဆက်တော့မှာပါဒီတိုင်ခင်အခုတော့သောရရှင်တွေကိုအသိပေးကြတာလေးတခုရှိပါတယ် Saudi Arabia နိုင်ငံမကာမြို့မှာမြန်မာနိုင်ငံသား Ellis Abu Kala Jamal Laden ဆိုသူကိုလူတက်မှုခိုးယူမှုနဲ့အဓမ္မကျင့်မှုတို့နဲ့ဆွဲချက်တင်ပြီးကွပ်မျက်ခဲ့တယ်ဆိုတဲ့အကြောင်း၈လပိုင်းဒီ၈ရက်နေ့ကကျမတို့ VOA မြန်မာပိုင်းကနေသတင်းထုတ်လွှင့်ခဲ့ပါတယ်ဒီတရင်နဲ့ပတ်သက်ပြီးတော့ Saudi Arabia နိုင်ငံမက္ကာမြို့မှာကွပ်မျက်ခံခဲ့ရတဲ့မြန်မာနိုင်ငံသားဟုဆိုသူသည်မြန်မာတန်ယုံတွင်မှတ်ပုံတင်ထားသည့်မြန်မာနိုင်ငံသားများစီးရင်တွင်ပါဝင်ခြင်းမရှိကြောင်းစစ်တွေ့ရှိရတယ်လို့မြန်မာနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးဌာနကဒီ၈လပိုင်း၁၀ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားတဲ့အကြောင်းအသိပေးကြားလိုပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 19:25 32 နဲ့စနေတနေ့တွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ
်။မင်္ဂလာပါရှင်။အခုကျမတို့ဒုတိယပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်မှာပါ။ဒီဒုတိယပိုင်း 나이 ဝဲအတွက်ကျမတို့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
တတိယဖြစ်တာကတော့နှစ်ရက်ပေါ့နော်နှစ်ရက်ကအဲဒီဩဂုတ်လ10ရက်မဟုတ်ဘဲနဲ့နောက်တနည်းဩဂုတ်လ9ရက်ပြစ်ခတ်တာကဒီဩဂုတ်လ10ရက
်ဒါကတော့အမျိုးသမီးကဏ္ဍကိုတင်ဆက်တဲ့အခါမှာမြန်မာဆရာဝန်မတဦးရဲ့ဒီရှစ်လေးလုံးဒီမိုကရေစီလှုပ်ရှားမှုနဲ့ပတ်သက်ပြီးပြန်ပြောင်းပြောကြားချက်တွေကိုအပြည့်အစုံနားဆင်ရဖို့ရှိပါတယ်ဒါအပြင်သိပ္ပံတဲ့ဤပညာကဏ္ဍကိုလည်းတင်ဆက်မှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုဆက်ပြီးတော့တင်ပြမှာပါဒီမနေ့အတွက်ငင်းငယ်ပြည်စင်ကိုမှတ်တမ်းတင်ခြင်းဟာစီးဆက်ညှိနှိုင်းရေးမှာအဓိကတော့ချက်ဆိုတဲ့ခေါင်းစဉ်နဲ့ Relief Web ကုလသမဂ္ဂသတင်းအွန်လိုင်းမှာဖော်ပြထားတဲ့စောင်းမကိုကောက်နှုတ်တင်ပြခြင်းပါတယ်ဒီစောင်းမကို Joint Peace Fund ဆိုတဲ့မြန်မာငင်းငယ်ရေးလုပ်ငန်းကိုအထောက်အကူပေးနေတဲ့အဖွဲ့ကအရေးသားတာဖြစ်ပါတယ်ငင်းငယ်ရေးပြည်စင်တိစောက်မှုမှာအဓိကအရေးပါမှုကတော့ဆွေးနွေးပွဲတွေပဲဖြစ်တယ်လို့ဆိုပါတယ်အဲ့ဒီလိုဆွေးနွေးပွဲတွေထောင်နဲ့ချီပြီးလုပ်ရမှာမတူညီတဲ့တတိပုဂ္ဂလတွေအစုအဖွဲ့တွေစုဝေးပြီးအရေးကြီးတဲ့ကိစ္စရပ်တွေနဲ့မြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုအခက်အခဲတွေကိုဆွေးနွေးကြတယ်လို့ဒါတွေကိုဘလို့ဝိုင်းဝန်းဖြေရှင်းကြမလဲဆိုတဲ့အပေါ်မှာဆုံးဖြတ်ချက်တွေချမှတ်ကြပါတယ်တဲ့ငင်းငယ်ရေးပြည်စင်အတွက်ရှေ့ဆက်လုပ်မဲ့လုပ်ငန်းစဉ်တွေကိုဆွေးနွေးပွဲကနေတိစောက်တယ်လို့ဆိုပါတယ်ဒါကြောင့်ဆွေးနွေးပွဲမှာဘာတွေပြောဆိုခဲ့ကြသလဲဆိုတဲ့မှတ်တမ်းမှတ်ရာတွေမရှိဘူးဆိုရင်ရှေ့ကိုဆက်ဖို့အခက်အခဲအများအများရှိပါတယ်။ဒါအပြင်ဗန်နိုင်ငံရဲ့သမိုင်းကြောင်းမဆိုဒီလိုတွဲဆုံဆွေးနွေးပွဲတွေဟာအရေးကြီးတဲ့အခန်းကဏ္ဍမှာရှိနေတာပါ။ဒါကြောင့်ဆွေးနွေးပွဲရဲ့မှတ်တမ်းမှတ်ရာတွေကိုပြုစုမထားဘူးဆိုရင်အဲ့ဒါနဲ့ပတ်သက်တဲ့သမိုင်းဆိုင်ရာအချက်လက်တွေလည်းမရနိုင်တော့ပါဘူး။အခုမြန်မာနိုင်ငံမှာ Joint Peace Fund ကနေပံ့ပိုးပေးနေတဲ့ Youth Circle လို့အမည်ပေးထားတဲ့မှတ်တမ်းပြုစုရေးလူငယ်အဖွဲ့ကနေအရေးကြီးတဲ့မှတ်တမ်းအချက်လက်တွေကိုပြုစုသွားမှာဖြစ်ပါတယ်။အရေးကြီးတဲ့အချက်လက်တွေကိုပြုစုသွားမှာပါ။ Joint Peace Fund ကို2012ခုနှစ်မှာနိုင်ငံတကာအလှူရှင်တွေကဖွဲ့စည်းထားတာဖြစ်ပြီးအဲ့ဒီအချိန်ကလေးကငင်းကြေးရေးလေလာစောင့်ကြည့်မှုစီမံကိန်းကိုလှုပ်ဆောင်နေတာဖြစ်ပါတယ်။ဆွေးနွေးပွဲမှာပြောဆိုတဲ့အကြောင်းအရာတွေကိုထိထိရောက်ရောက်နဲ့မှတ်တမ်းတင်နိုင်ဖို့အတွက်အဲ့ဒီလူငယ်အဖွဲ့ကိုတင်ဒန်းပို့ချပေးတယ်လို့လည်းဆိုပါတယ်။ငင်းကြေးရေးဖြစ်စဉ်နဲ့ပတ်သက်လို့အများပြည်သူတွေသိရှိနားလည်နိုင်ဖို့နဲ့သူတေတီတွေအတွက်စစ်စေးတီးပြထားတဲ့မှတ်တမ်းတွေကိုအဲ့ဒီလူငယ်အဖွဲ့ကနေထုတ်ပြန်သွားဖို့အစီအစဉ်ရှိပါတယ်။ငင်းငယ်ရေးဆွေးနွေးပွဲတွေကိုမှတ်တမ်းတင်ပြုစုဖို့အရေးကြီးတယ်ဆိုတာကိုဒုတိယအကြိမ်27ရာစုပင်လုံညီလာခံမှာလူတွေကပို့ပြီးသိရှိသဘောပေါက်လာတယ်လို့ Youth Circle အဖွဲ့ကောင်းဆောင်စောတွန်းတွန်းကပြောပါတယ်။မှတ်တမ်းတင်ရမှာရင်ဆိုင်ရတဲ့အခက်အခဲတစ်ခုကလည်းထိခိုက်လွယ်တဲ့အကြောင်းအရာကိစ္စရပ်တွေကိုဆွေးနွေးတဲ့အကြောင်းအရာပေါ်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုမရှိတဲ့အတွက်လဲပြောဆိုဆွေးနွေးတဲ့အချက်လက်တွေမှတ်တမ်းတင်ပြုစုဖို့ခွင့်ပြုဖို့တွန်းဆုံနေတယ်လို့ဆိုပါတယ်။ဒါကြောင့်နောက်ပိုင်းဆွေးနွေးပွဲတွေမှာမှတ်တမ်းတင်ပြုစုနိုင်ဖို့အုပ်စု၃စုခွဲထားတယ်လို့စောထွန်းထွန်းကပြောပါတယ်။ထိတ်တန့်လျှို့ဝှက်အကြောင်းအရာအတွက်တအုပ်စုအကဲဆက်တဲ့အကြောင်းအရာအတွက်တအုပ်စုအများပြည်သူသိရှိဖို့အတွက်တအုပ်စုဆိုပြီး၃စုရှိမယ်လို့ဆိုပါတယ်။ထိတ်တန့်လျှို့ဝှက်အကြောင်းအရာအချက်လက်တွေကိုပြုစုသူတွေအနေနဲ့အဖွဲ့ဝင်အချင်းချင်းပြုစုထားတဲ့အကြောင်းအရာတွေကိုပြောဆိုဝေငှလို့မရဘူးလို့လဲစောထွန်းတို့ကပြောပါရဲ့ရှင်။အခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်။ဒီနေ့မြို့တွေကျင်ပြမယ့် EDM အသုံးကတော့
Beating a dead horse
ဆိုတာပဲဖြစ်ပါတယ်။ဆာလုံမောင်က BEATING beating ကရိုက်တာနှက်တာ a d e a d dead theta h o r s e horse ကမြင်းဆိုတော့စကပိုက်တစ်ခုလုံးရဲ့လုံကောက်ဒီဘေကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခန်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမဲသေနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုံလို့ရှိရင်ဘာမှကိုယ့်အတွက်ရလမဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွဲပါဆောင်တီတဲတဲရေသွန်းဆိုတဲ့စကားမျိုးလိုပေါ့။အကျိုးမရှိမဲ့ဟာမျိုးညှို့လင့်ချေကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေးကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုနားဆင်ကြကြရအောင်။
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
Tugo, ye piapo, kimya pionida, le gong yum babia, a chiniba. Tuga, teta, de canwami, a ye piame, luzamium, hopubia, lu, debi yabari. Umago, now recall nas in jijaya.
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
Myolinje mishiwu surago, tiye ne, le gongka, a pimbanka.
Beating a dead horse.
ဒီနေ့မနေ့တွင်တင်ပြခဲ့တဲ့အစီအစဉ်အသုံးပြုဖြစ်ပါတယ်။အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုတင်ဆက်တော့မှာပါ။ဩဂုတ်လ10ရက်နေ့ဟာရှင်လင်းလုံးဒီမိုကရေစီလှုပ်ရှားမှုကြီးဖြစ်ပွားခဲ့တဲ့နှစ်30ပြည့်အထိမ်းအမှတ်နေပဲဖြစ်ပါတယ်။ အဲ့ဒီအချိန်ကစနပြလှုပ်ရှားမှုကိုအာနာရှင်စစ်အစိုးရကနေနှိတ်ကုတ်ခဲ့တယ်လို့အသက်ပေါင်းများစွာလဲဆုံးရှုံးခဲ့ရတာမို့ဒီဖြစ်ရဟာနိုင်ငံအတွက်သမိုင်းသင်ခန်းစာတရက်လို့ဆိုရမှာပါအဲ့ဒီအရေးခင်းကြီးမှာတဒောင်းတနေရာကနေပါဝင်ခဲ့ကြတဲ့ပြည်သူတွေတဲ့အဲ့ဒီအချိန်ကရန်ကုန်ဆေးရုံကြီးမှာတာဝန်ကျနေတဲ့ဆရာမဆရာဝန်မတအူးဖြစ်တဲ့ဒေါက်တာဒေါခင်စောဝင်းလဲပါဝင်ပါတယ် ဒီအခုတော့ကနေဒါနိုင်ငံအယ်ဘတ်စီကောလိပ်မှာကတိကအဖြစ်နဲ့တာဝန်ထမ်းဆောင်နေတာဖြစ်ပြီးတော့သူ့ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကတင်ပြထားပါတယ်ရှင်။
လာရှိရဲ့88ပြေကြတာခုစုနှစ်30ရှိသွားပြီပေါ့နော်အဲ့ဒီတုန်းကရှင်းလေးလုံးရေးခင်းပေါ့နော်ဒီမိုကရေစီလှုပ်ရှားမှုမှာပါဝင်ခဲ့တယ်လို့သိရပါတယ်အခုနှစ်30ကြာမှာပေါ့နော်ပြန်ပြောင်းကြည့်လိုက်တဲ့အခါမှာအတတိယအဖြစ်ဆုံးကဘာပါလဲရှင်
တတိယအဖြစ်တာကတော့နှစ်ရက်ပေါ့နော်နှစ်ရက်ကအဲ့ဒီဩဂုတ်လရှိရဲ့မဟုတ်ဘဲနဲ့နောက်တနေ့ဩဂုတ်လ9ရက် ပြစ်ခတ်တာကဒီဩဂုတ်လ10ရက်ညနေပိုင်းအထူးသဖြင့်ညနေပိုင်းညပိုင်းမှာပြစ်ခတ်မှုတွေနဲ့ဒီတွေးထွက်တန်ယူတွေဒဏ်ရာရတည်ဆုံတဲ့လူတွေကဒီအရန်များတော့ဩဂုတ်လ10ရက်ညပိုင်းနဲ့နောက်တနေ့ဩဂုတ်လ9ရက်ဒီမနေ့ပိုင်းနေ့ပိုင်းမှာစေယုံကြီးပေါ့နော်အဲရန်ကျမကတော့ရန်ကုန်ပြည်သူစေယုံကြီးတကယ်ကတော့တာဝန်ကျတာအရေးပေါ်ဌာနမှာမဟုတ်ဘူးဒီရှေးကုသဆောင်မှာဒါပေမဲ့လည်းအရေးပေါ
ရှောင်းဝင်လေးနှစ်ယောက်ကတည်လာတဲ့မဝင်းမော်ဦးလိုပဲထမင်းစိမ့်နဲ့ចောင်းသူအရွယ်လေးတွေပစိုးအစိမ့်နဲ့ចောင်းသားလေးတွေလည်းအဲ့ထက်မှာတော်တော်များများပါပါတယ်ကိုရဲ့မိမာလीဆိုတော့အဲ့ဟာကတော့ကျမကတော့အနှစ်ဘလောက်ပဲကြာကြာမျက်စိတွေကမထွက်ပါဘူးအကုန်လုံးအသေးစိတ်မှတ်မိနေပါတယ်ပြောပြလို့ရှိရင်ယုံနိုင်စရာမရှိဘူးပေါ့လေဒါပေမဲ့တကယ်ကတော့တမိုင်းမှတ်တိုင်အဖြစ်အပျက်ကြီးတစ်ခုပေါ့လေအင်မတန်စိတ်မကောင်းစရာဝင်နေစရာအဖြစ်အပျက်ကြီးတစ်ခုပေါ့ဗျာနောက်တစ်ခါနောက်တစ်နေ့ဩဂုတ်လ10ရက်မှာကြာတော့ဘယ်လိုဖြစ်လဲဆိုအဲ့ဒီဩဂုတ်လ9ရက်မှာရောက်လာတဲ့လူနာတွေတွေးထွက်လွန်နာတွေကများလွန်းကြည့်တော့တွေးထွက်နေတဲ့လူနာတွေကိုတွေးအစားပြန်တွင်းရတဲ့အခါမှာတွေးတွေကမလောက်တော့ဘူးတွေးလူပါမှာလည်းတွေးမရှိတော့ဘူးအဲ့တော့ပြောင်းဝင်နေရောတူနာပြူရောအကုန်လုံးတိုင်နေပြီးတော့စကေတခုခုလောက်ကြမယ်အဲ့တော့လမ်းပေါ်ထွက်ပြီးတော့ဆိုင်းဘုတ်ကင်ပြီးတော့ဆန္ဒပြကြမယ်ပေါ်ဆန္ဒပြတာကလည်းပြစ်ခတ်တာတွေတက်ချက်တာတွေမလုပ်ပါနဲ့တော့စိတ်ယုံမှလည်းတွေးတွေမနိုင်တော့ပါဘူးဆိုတော့ဟိုစာတန်းရေးပြီးတော့အဲ့ဒါလေးကိုကင်ပြီးတော့အဝေးလည်းမဟုတ်ဘူးစိတ်ယုံတစ်ပတ်ပဲကျမတို့ဆိုလို့ရှိရင်ပြပလူနာဌာနကိုဝင်တဲ့အပေါက်ကလမ်းမတော်ဘက်ကနေထွက်ပြီးတော့ဒီဘိုးချုပ်လမ်းမကြီးကြတော့ပြန်ဝင်လာပဲအဲ့ဒီဂိတ်မှာအဲ့ဒီတကွေလေးပဲရှောက်ပြီးတော့ဆန္ဒပြလိုက်တာတူနာပြူရောဆီယံဝင်နေရော အကုန်လုံးဆန္ဒပြလိုက်တာအဲ့လိုမျိုးအုပ်စုကြီးကလည်းဝင်လဲလာရောအဲ့မှာစစ်ကား3စီးလောက်ကတခါရဝေါ်ဆိုပြီးတော့ဗိုလ်ချုပ်လမ်းပေါ်မှာဆေးရုံတဲ့တဲ့မှာကိုအဲ့ဒီကား3စီးကဆိုင်ပြီးတော့ခါရတနတ်နဲ့ဟိုဒလဇတ်ပြစ်တာပေါ့လေအဲ့တော့အဲ့ဒီကြတော့အရန်ကိုတခါရဟိုမမှီမကန်းနဲ့ပြေးကြလွှားကြအော်ကြဟေ့ကြပေါ့လေအဲ့ဒီလိုအဲ့ဒီလမ်းလျှောက်ထွက်တဲ့အချိန်ကလည်းကျမတို့ကတရားဝင်နေတူနာပြူတွေကထွက်ကြမယ်လို့လည်းပြောရောအဲ့ဒီဆေးရုံတဝိုက်မှာပဲအဲ့လူနာလာပုံရင်းနဲ့စောင့်နေကြတဲ့ရတူရတားကြီးចောင်းသူចောင်းသားကြီးရှိတော့သူကအရန်ဝင်တာရဲ့အရန်ဝင်တာပြီးတော့သူကဘာပြောလဲဆိုတော့ဆရာဝင်နေဆရာမကြီးကလူအုပ်ကြီးရဲ့အလင်မှာပဲနေပါ့ဗျသူတို့ကဘေးကနေကာထားပေးပါမယ်ဆိုပြီးတော့ចောင်းသားចောင်းသူလေးတွေနောက်ပြီးတော့အရက်ဖက်ကလူကြီးကနေပြီးတော့ဘေးမှာကာပေးပြီးတော့လမ်းထွက်လျှောက်တာလေအဲ့တော့တနတ်နဲ့ဈေးုံကိုပြစ်တဲ့ခါကျတော့ចောင်းသားចောင်းသူတွေကဒီအရက်သားအရက်သူတွေကပဲဟိုထိတယ်ဆရာဝင်နေတူနာပြူတွေတည်းကဟိုကြီးကြီးမားမားတန်ရရတာမရှိဘူးပေါ့ဒါပေမဲ့အဲ့ဒါပို့ပြီးတော့ကိုကြောင့်မို့လို့သူတို့ခင်ဗျာသူတို့ရဲ့အတက်ကိုပေးပြီးတော့เนาะအာနာရှင်စနစ်ကိုဆန့်ကျင်မှုအတွက်တကယ်ကိုအတက်ကိုဖွင့်ပြီးတော့သူတို့ဆရာဝင်နေတူနာပြူတွေကိုလည်းအကာအကွယ်ပေးပြီးတော့သူတို့တည်ဆုံးသွားရတယ်ဆိုတာအဲ့ဒါကတော့မမိနိုင်စရာပါ
အခုဒေါက်တာကင်းကျော်ဝင်းပြောပြခဲ့တယ်ပေါ့နော်ပြစ်မဲ့တဲ့လူတွေအဲ့ဒီတုန်းကပေါ့နော်စစ်တပ်ရဲ့တနတ်နဲ့ပြစ်တပ်ခံရတဲ့ဖြစ်ဒီကိုကြားရတဲ့ခါကျတော့ဒီရှိလေးလုံးတချင်းကိုကျမသွားပြီးတော့တရိယာမိပါတယ်အဲ့ဒီစာသားထဲမှာပေါ့နော်ဟိုနိုင်ညမရေးထားတာပေါ့နော်လုတ်ရိုက်လေချင်းပေါ့နော်ဒီလိုဟာမျိုး
ဟုတ်တယ်
အဲ့ဒါ
ဟုတ်တယ
်သွားတရိယာပြီးတော့တော်တော်လေးကိုစိတ်မကောင်းဖြစ်တာဒီလိုမျိုးဒီစာသားနဲ့အခြေအနေနဲ့စိုက်ဖြစ်အောင်ပေါ့နော်အခုလိုဒီနိုင်မြန်မာတချင်းကရေးခဲ့တဲ့တချင်းကိုပြန်ကြားတဲ့အခါမှာဘယ်လိုခံစားမိပါလဲ
အဲ့ဒီတချင်းတွေကအတိုင်းနဲ့ဘာဖြစ်လို့ဆိုတော့ကျမတို့ကဒီအော်ကောဆယ်ရက်ကမှမမှန်ရရပေါ့နော်ဟိုဆရာဝင်နေတူနာပြူတွေလမ်းပေါ်ကိုရောက်တာဘာလို့ဆိုဒါမတိုင်ငယ်တော့ကဒီရှစ်လေးလုံးဆိုတာကကျောင်းသားနဲ့အလုတ်သမားပေါ့နော်သူတို့ကနေပြီးတော့ဦးဆောင်နေအာနာရှင်စန့်ချီဆန္ဒပြပွဲကြီးပေါ့နော်အဲ့ဒီအော်ဂိုလာဆယ်ရက်နေ့မနေ့မှာအရေးပေါ်အခမ်းအနားပဲကျမတို့ဒီတိုင်းနဲ့တယောက်တစ်ပေါက်အားလုံးတိုင်ပင်ရတဲ့အချိန်မှာကျမတို့စိတ်ထဲမှာထင်ထားတာပေါ့တူနာပြူတွေဒီအုတ်ထုတ်ကလေးနဲ့ထမိန်အနီလေးအပြားလေးတွေနဲ့နောက်ကျမတို့ဆရာဝန်တွေဆိုလဲကဲငါတို့အားလုံးဂျူတီကုတ်ဝင်မယ်ဂျူတီကုတ်နဲ့နေချက်ကိုလည်းဒီမှာချိတ်ထားမယ်အဲ့တော့ဒီလိုမျိုးလူရဲ့အသက်တွေကိုကယ်နေတဲ့ကျမကြီးဝန်ထမ်းတွေဆရာဝန်တွေတူနာပြူတွေကိုတွေ့ရင်တော့သူကမပြစ်လောက်ဘူးပေါ့ကိုယ်တိုင်ကလည်းအွန်ဟစ်တာမျိုးမရှိဘူးဆိုင်းဘုတ်ကလေးပဲကင်ပြီးတော့တိတ်တိတ်ဆိတ်ဆိတ်လမ်းလျှောက်တော့အဲ့ဒီလိုမျိုးထင်ထားတာအဲ့တော့ပြစ်လဲပြစ်ပြီဆိုတော့တော်တော်ကိုမယုံစရာလေးတကယ်ကိုလောက်ရက်လီတယ်ဆိုတာပြီးတော့ဒီဒဏ်ရာရပြီးတော့သွေးတွေနဲ့ရောက်လာတဲ့လူနာတွေကိုကြီးလိုက်တော့လေဟဲကလေးတွေတော့ចောင်းသားလေးတွေចောင်းသူလေးတွေထမိန်အစိမ့်ဝင်ထားတယ်ပစိုးအစိမ့်ဝင်ထားတယ်ဆိုတော့အဲ့ဒီကလေးတွေကိုပြည့်ရက်သလားပေါ့เนาะအဲ့ဒီလိုမျိုးဆိုတော့ဒါကတချင်းထဲမှာပေါ်ပြထားတဲ့အတိုင်းနဲ့မယုံကြည်နိုင်ကြာကောင်းလောက်အောင်ကိုလှုပ်ရက်တယ်ရက်ဆက်တယ်ဆိုတာတော့အဲတည်ကြပါတယ
်အဲ့တော့ဒီဒေါက်တာဒေါက်တင်ဆော်ဗင်ရှီလေးလုံးပြီးတဲ့ခါကျတော့ဒီရှီလေးလုံးမှာပံပတ်တမှုကြောင့်ကို့ဘဝခီးလမ်းမှာဘလို့အပြောင်းလဲဖြစ်ခဲ့ပါလဲရှင်
ဒီလေးလုံးပါဝင်ပတ်သက်မှုကတော့ဘဝမှာအများကြီးအပြောင်းလဲဖြစ်ခဲ့တာပေါ့အဲ့ဒီမှာပါဝင်ပတ်သက်တဲ့အတွေ့ကျမဒီရန်ကုန်စီယုံကြီးမှာတမားတော်ကြီးအနေနဲ့အလုပ်တောင်းရနေပြီးတော့ရနာချင်းခံရတယ်လीဆိုတော့ရိုးရိုးရနာယုံတင်မဟုတ်ဘဲနဲ့ဒီစီယုံဝင်ထဲကိုလည်းမလာဖို့အဲ့လိုမျိုးတားမြစ်တာမျိုးလေးတွေဟိုရှိပါတယ်အဲ့တော့အလုတ်ကနေရက်ဆဲပြီးတော့ကိုလှုပ်ထက်တဲ့အလုတ်ကိုဆက်ပြီးတော့မလုတ်မကင်နိုင်တဲ့အခါမှာဒီအမျိုးဆုံးအဖက်ဖက်ကနေပြီးတော့ဟိုစ조사ပြီးတော့ဟိုနိုင်ငံသားကိုထွက်လာတဲ့အခါမှာလည်းနိုင်ငံသားမှလည်း အများကြီးတဲ့အတိုင်းနဲ့ဟိုစရောက်ရောက်ချင်းမှာဘလို့မှအဆင်မပြေမှုအများကြီးရှိရလိဘုံကုံပြောရလို့ရှိရင်ဆံဝင်တောက်နေနဲ့ဖေးကူတောက်တွင်လိုင်းရှင်လဲအဲမရပဲနဲ့ဖေးမကူရတော့တာလဲနှစ်ပေါင်းကြာပြီပေါ့နော်အဲ့တော့အဲ့လိုမျိုးဟိုတက်ရောက်မှုကြီးရှိတာပေါ့နောက်တစ်ခါမိသားစုခဏတာပြုတ်ကွဲရတယ်ကံကောင်းထောက်မှလို့နောက်ကြတော့မှပြန်ပြီးတော့ပေါင်းစုံရတယ်အဲ့လိုမျိုးတက်ရောက်မှုကြီးရှိပါတယ်ဒါဒီမှဖြစ်တယ်ဆိုတာကကြံတဲ့ဗမာပြည်တွင်မှာဒီရှေ့လေးလုံးမှာရှေ့ဆုံးကနေပြီးတော့ရွရွချွန်ချွန်ပေါင်းဝင်ပတ်သက်ကြတဲ့လူတွေရဲ့ခံစားမှုတွေဆိုင်တော့ဘာမှမပြောပါတော့ပါဘူး။ဒါပဲဖြစ်ဖြစ်အခုလိုမျိုးတို့တက်ကတူမှာတင်စားရေးအလုပ်ကလေးတစ်ခုရလာရဲဆိုအဲ့လိုအခြေတကျဖြစ်လာတော့ကိုတိုင်းပြည်တဲ့ဘာလုပ်ပေးရမလဲကိုလုပ်ပေးနိုင်တာလုပ်ပေးမယ်ဆိုတဲ့ဟိုစိတ်ဓာတ်ကလေးနဲ့ပဲဒီတောင်းပိတဲ့ခါမှာထိုင်းနိုင်ငံမှာရှိတဲ့ဒေါက်တာစင်ပြန်မောင်ရဲ့ဆေးရောင်းကိုတစ်နှစ်ကိုတစ်ခါလေးကြားလို့ရှိရင်တစ်နှစ်ကိုနှစ်ခါတော့မှအဲ့လိုမျိုးပြန်သွားပြီးတော့ဆရာမကြီးနဲ့အတူတူလက်တွဲပြီးတော့လူအပ်တာတွေကိုလှုပ်ဆောင်တာဟိုအခုဆိုလို့ရှိရင်20နီးပါးရှိပါပြီဒါတွေကတော့အစိုးရအကောင်လို့ပြောရမှာပေါ့လေအဲ့တော့ဘာပဲဖြစ်ဖြစ်ကျမတို့ကအဝေးကိုရောက်နေပြီမဲ့ကိုတိုင်းပြည်ကိုအမြဲပဲတတိယပြီးတော့ဒီလိုအဖြစ်တရားနောက်လည်းမပေါ်လာတော့ဘဲနဲ့တဖြည်းဖြည်းနဲ့เนาะစနစ်တကျကောင်းမွန်တိုးတက်လာတဲ့တိုင်းပြည်ဖြစ်လာမယ်လို့ကတော့အမြဲတမ်းမျှော်လင့်နေတာပါပဲ
Because it only serves to make me more determined to achieve my final goal.
Don't let that match you.VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကဆက်ပြီးတင်ဆက်မှာပ
ါ။မြန်မာနိုင်ငံမှာပြန်ပြင်းပြင်းစွန့်ရင်ဖြစ်တဲ့ရေအားကနေပြက်စစ်ထုတ်ယူနိုင်နေမယ်။အခုချိန်ထိဖူလုံအောင်နည်းနည်းလေးနဲ့မလုပ်နိုင်သေးပါဘူး။ဒါကြောင့်တခြားပြန်ပြင်းပြင်းစွန့်ရင်တွေဖြစ်တဲ့လေစွန့်ရင်နဲ့နေအောင်ချီစွန့်ရင်ကိုသုံးမယ်ဆိုရင်ရောအခြေအနေကဘယ်လိုရှိပါသလဲ။စွန့်ရင်ဌာနဒုဝန်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်တာထွေးရဲ့အမြင်ကိုကြည့်ရအောင
်။အဲဒီမှာကျွန်တော်နှစ်ပိုင်းရှိပါတယ်ဆရာမ။ဘယ်လိုနှစ်ပိုင်းရှိလဲဆိုတော့ပြန်ပြင်းပြင်းစွန့်ရင်ကဟိုအလကားရတယ်။နောက်တစ်ခါလူတွေဒီလိုသက်တာမယ်ပေါ့ဗျာ။အလကားရတယ်ဆိုတော့တုံချမ်းမွေရတော့ဆိုတော့ကျွန်တော်တုံချမ်းအတွက်ဒီနိုင်ငံကြီးမှာလည်းကျွန်တော်မျက်နှာကြည့်ရမလို့ဒီနိုင်ငံမှာပြတ်ပြီးလာနေတဲ့လီအောင်ကြည့်ရတူလာမြေလေကျွန်တော်တုံးလာတော့ဒါအရင်တုံးနေပါလေအဲဒါနဲ့ဒီတော့ကစက္ကနာစတာကျွန်တော်နိုင်ငံမှာနမတိဆုံးစပြက်တနာတက်မှာဈေးနှုန်းပဲ
ဘာကြောင့်ဈေးနှုန်းမှာပြက်တနာတွေဖြစ်လာတာပါလဲ
ဒီကျွန်တော်နိုင်ငံမှာဟိုတောင်းကျင်ထိန်းလေးတမားတွေရောဘာတွေရောအတုံးလုံးကလည်းပြောနေတယ်ပေါ့ဒီနိုင်ငံနေမှာလေဘလို့ဈေးကျနေပြီးတော့လာတော့ညာအဲ့ဒါကဒီလိုရှိပါတယ်ဆရာမနိုင်ငံတော်ကစပ်စီတိုက်လောက်တာလေပါအမအမေရိကန်ကိုနိုင်တော့ကယ်လီဖိုးနီးယားမှာလေအောင်ကြီးဖွင့်နေတဲ့ဒုံးနဲ့အိမ်တွေကိုသူကိုယ်တိုင်ကစာစီတိုက်လုပ်ပြီးတော့မှပြထောက်ပံ့နေတာမျိုးကြည့်ရအောင်။အဲ့ဒါကကျွန်တော်တို့အမနမငါပြောရင်ဆံပါရဲမော်တော်ကားတွေပေါ့မော်တော်ကားဆိုကယ်လီဖိုးနီးယားယူနီဘာစီမှာကျွန်တော်ဆန်းသက်နေတယ်မော်တော်ကားတွေ renewable ဒီဘက်တရီနဲ့သုံးတဲ့ပါပဲ။အဲ့ဒါကိုသူကိုယ်တိုင်ကအဲ့ဒီမော်တော်ကားစီးတဲ့လူကိုသူကစာစီတိုက်လုပ်ပြီးတော့သူပဲအရင်ထည့်ဝင်ပေးတာတော့ပါလို့ဆိုတာဒါတွေကဒါလဲဆိုတော့နိုင်ငံတော်ကအရန်ဖြစ်ချင်းပြီးတော့ဆက်လက်ချမ်းပါတော့ဒါလုပ်တဲ့လက်သက်ပြီးဆိုတော့သူပြည်သူတွေကဒုစက်တာတလူလို့ဘာလို့လို့တော့ဖြစ်နေပါဘူး။ဒါနဲ့ကျွန်တော်နိုင်ငံကြတော့ဘယ်လိုဖြစ်လဲဆိုတော့နိုင်ငံတော်ကအဲ့ဒီလူတွေစာသုံးတဲ့လူတွေကိုလည်းစာစီတိုင်းမလုပ်နိုင်ဘူး။ဘာလို့ဒီဘက်ကလျှောက်ဆစ်သုံးတဲ့လူတွေအလုံးဆက်လက်ချလာသေးတယ်။အခုသက်တမ်းကဘယ်လောက်ရှိလဲဆိုတော့ဒေါ်လာနဲ့ပြောရလို့ရှိရင်မနစ်ကဆိုလို့ရှိရင်ဒေါ်လာ300လောက်နိုင်ငံတော်ကစာစီတိုင်းလုပ်လိုက်ရတယ်။ပြန်ပြန်ချန်ပြီးရေးမှာ။နောက်ပြည့်အဖြစ်ကဏ္ဍအစ်ဒီကုလုံးကိုလုပ်လိုက်ရတယ်ဗျာ။ကျွန်တော်ဒီဒေါ်လာ300ဆိုတာကအိမ်အောင်စုပေါင်း300လောက်ဒီကျွန်တော်ကဆိုလာကိုအကောင်းဆုံးအိမ်အောင်စုပေါင်း300လောက်ဆက်မနေရမယ်ဘူးအဲ့တော့ဒေါ်လာ300ရှိလို့ရှိရင်အိမ်အောင်စုကိုကျွန်တော်ကရွှေ့ချလိုက်ရတယ်ဆိုတော့ဒါတွေကျွန်တော်မလုပ်နိုင်တော့ဘူးဘာလို့လဲဆိုတော့တစ်ဖက်ကတအားရှုံးနေရဘူးတော့တစ်ဖက်ကတအားဆက်ပြတ်လုပ်နေရတော့
ပြန်ပြင်းပြင်းစွန့်ရင်တဲကနေအောင်ကြီးကိုသုံးတဲ့ဆိုလာစွန့်ရင်အတွက်ထုတ်လုပ်တဲ့ဈေးကတိတ်မသေးလာဘူးလို့လည်းပြောပါတယ
်အဲ့ဒီမှာဒီကပြောတာဆိုလာဆိုလို့ရှိရင်ဒီနေ့နိုင်ငံဈေးကမကျပါဘူးဆရာမကျွန်တော်နိုင်ငံမှာအခုမင်းဘုရားကျွန်တော်တဲတဲ့ဟာရှိပါတယ်မင်းဘုရားတဲတဲ့ဟာဆိုလို့ရှိရင်တယူနစ်ကိုကျွန်တော်12စင့်ဒွဲလောက်ကြပါတယ်12စင့်ဒွဲလောက်နဲ့ထုတ်လုပ်မှုကြီးကြပါတယ်အဲ့ အဲ့လိုပဲကျွန်တော်အမေရိကန်ကုမ္ပဏီတစ်ခုမြန်မာနိုင်ငံကိုယင်းသူ့ရလက်ထက်ကလာပြီးတော့သူ့ရယူနီယံမှာလုပ်မယ်ဆိုပြီးတော့ကျွန်တော်လာတဲ့အခါမှာကျွန်တော်မြင်းကြက်ဘက်မှာမြင်းကြက်မျိုးဘက်မှာလုပ်မယ်ဆိုပြီးလုပ်တဲ့အခါမှာသူ့ဘုန်းကြီးကလည်း12ဆင့်အောက်ကိုမလုပ်နိုင်ပါဘူးကျွန်မအဲ့တော့ကျွန်တော်ကဘာဖြစ်နေရလဲဆိုတော့12ဆင့်အောက်လုပ်နိုင်တယ်ဆိုတဲ့လူကြောင်မှမရှိဘူးမြန်မာနိုင်ငံထဲမှာသူ့ရကတော့ဒါဈေးနှုန်းဘက်ကအချမ်းရတော့ကျွန်တော်ဈေးအလျက်ဖြစ်တဲ့နှစ်ဆလောက်ဈေးကြီးနေတယ်တောင်းပြီးသေးတယ်ဆိုလို့ရှိရင်နှစ်ဆနည်းလောက်ဈေးကြီးနေတယ်ဆိုတော့ဒါလည်းကျွန်တော်ကတစ်ဖက်ကစဉ်းစားရမှာလားကျွန်မ
နေရို့လေးရို့ကိုတုံးဖို့အတွက်လုပ်မယ်ဆိုရင်အားနည်းချက်ကတွက်ဆလို့မရနိုင်တဲ့အချက်တွေလို့ဆိုပါတယ
်။ဒီဆိုလာတို့ဝင်းတို့ဆိုတာကျွန်တော်ကကိုယ်ကွန်ထရိုးအောက်မှာမရှိဘူးကမ္ဘာ။ကိုယ်ကွန်ထရိုးအောက်မှာမရှိဘူးဆိုတာရှိတယ်ဒါပေမဲ့သူတို့ရဲ့ capacity တွေရှိသေးတယ် capacity ဖက်တာပေါ့ကျွန်မရဲ့တစ်နှစ်လုံးဆိုလို့ရှိရင်ကျွန်တော်ကဆိုလာဆိုလို့ရှိရင်ကျွန်တော်20ရာခိုင်နှုန်းတော့တစ်နှစ်လုံးရဲ့ရှိတဲ့နာရီအလုံး1560ရဲ့20ရာခိုင်နှုန်းလောက်ကိုသူကသူ့သဘောသူ့ချောင်းနေကျွန်တော်လုပ်လို့မရဘူးအဲ့လိုပဲဝင်းဆိုတာလည်းပဲကျွန်တော်က20ရာခိုင်နှုန်းကနေပြီးတော့တစ်နှလုံးရဲ့1560နာရီရှိလို့ရှိရင်အဲ့နာရီရဲ့20နဲ့30ရာခိုင်နှုန်းကြားတဲ့နောက်မှာဝင်းကလည်းသူကသူ့တဘောသူ့ဆောင်တယ်အဲ့တော့ဘာဖြစ်လဲဆိုတော့ဒီသူ့တဘောသူ့ဆောင်ပြီးတော့ line နဲ့တင်လာမယ်လိမ့်နဲ့တင်နေမယ်ဆိုတော့ဟာကအမှန်ထားလို့မရဘူးကျွန်မနိုင်ငံတိုင်းမှာလေအမှန်ထားလို့ရတာကိုယ့်ရဲ့စီမံခန့်ခွဲ manageable skill တွေမှာရှိတယ်အမှန်ထားလို့ရတဲ့စက်တွေအမှန်ထားပြီးတော့မှလိုအပ်တဲ့ထိုးစားတစ်ခုလောက်နဲ့ခုနကပြောတဲ့အပေါ်ပေါင်းခြင်းမဖြစ်ရသေးတော့လေတို့နေတို့အစားပြချင်းကိုကျွန်တော်ကထိုက်တဲ့နာတော့သုံးတင်တယ်ဘာလို့သုံးတင်လဲဆိုတော့စက်ကနည်းနည်းပြင်ပြပါစီအပေါ်ပေါင်းခြင်းစက်ကနည်းနည်းလို့သုံးတယ်ဆိုတော့ဟာလေးကလည်းသဘောကျပါတယ်ဒါပေမဲ့အဲ့လိုမျိုးလုပ်ဖို့ပဲသင်ပါတယ
်နိုင်ငံအများပြားမှာပြန်ပြည့်မြဲစွန့်ရင်ကိုဘယ်လိုပုံစံနဲ့သုံးနေကြပါသလဲ
အမေရိကန်မှာလည်းလေးရာခိုင်နှုန်းတိုးရာခိုင်နှုန်းနဲ့ပို့ပြီးတော့မှအဲ့လေတို့နေတို့မတုံးပါဘူးပြည်နိုင်ငံမှာလည်းလေးငါးရာခိုင်နှုန်းနဲ့ပို့မတုံးပါဘူးဒေနိုင်ငံမှာလည်းကျွန်တော်သိတဲ့ဖွံ့ဖြိုးတဲ့နိုင်ငံကြီးတွေမှာဒါအဲ့လောက်ကြီးမတုံးပါဘူးတုံးလို့ရှိရင်လည်းဒါပြောတာအစ်မဆိုသူ့ပြည်သူကတအားကဆင်းလုံးဈေးကြီးမှာသိကြပါတယ်အဲ့တော့သူ့နိုင်ငံတအားချမ်းသာရင်တော့သူတုံးရင်တုံးမယ်ဒါပေမဲ့အဲ့လိုတုံးတဲ့နိုင်ငံတွေကဘာသာဖြစ်ပြီးတော့လုံးဝမလဲဆိုတော့ဆက်မှာအဲ့လိုဆိုလာတို့ဝင်းတို့ကမပြည်နိုင်တဲ့ဓာအားကိုသူကပေးနေတဲ့အတွက်ကြောင့်မလို့သူဒီပြည်နိုင်တဲ့ဓာအားကိုသူများနိုင်ငံနဲ့ရက်သက်ဆက်ကြော်ဒါအလိုင်းပြည့်ပြီးတော့သူကအချိန်မျိုးကြီးဆက်ကနိုင်ဆက်ကနိုင်မှာဒါအဝေရောင်းသူကလုတ်ထားပြီးတော့မှမတည်ငြိမ်တဲ့ဒီမှာသူကဝေတုံးပါလေကွာအဲ့လိုမျိုး communicate လုပ်လိုက်တဲ့အခါကျတော့သူ့နိုင်ငံထဲမှာကြည့်လိုက်ရင်တော့တက်စင်ဖိအင်းအားတွေဟာနေလို့နေလို့ညားကျင်ညားနေတယ်တခြားကိစ္စတွေလဲကျင်လဲနေတယ်ဒါနဲ့သူ့စက်မထားတော့သူများနိုင်ငံကဝေတုံးတဲ့ဓာအားတွေသူဝေတုံးနေရဲဆိုတော့သူတို့ပြုတ်ထားကြတယ်ဥပမာကျမရဲ့ဒိမတ်ကိုကျွန်တော်ပြောမယ်ဒိမတ်နိုင်ငံမှာဓာတ်တယူနစ်က30%လောက်ရှိတယ်ကျွန်တော်30%ဆိုတာကျမကျွန်တော်နိုင်ငံနဲ့တွေ့ရင်အခုချိန်ဆိုရင်ဒယူနစ်ကို400ကျပ်တယ်အခုကျွန်တော်တို့အစိုးရအောက်နေတာ35ကျပ်40တယူနစ်ကို50ပေါ့ဗျာအဲနည်းနည်းပြုတ်တဲ့လူက85ကျပ်ဖြစ်သွားနေတာပေါ့အဲ့ဒီမှာ30%လောက်ပေါက်တယ်ဒါဖြစ်လို့လဲဆိုတော့သူ့နိုင်ငံချမ်းသာလို့ပါဗျာ
မြန်မာနိုင်ငံလိုအခြေအနေအတွက်စွန့်ရင်ကိုအကောင်းဆုံးရယူနိုင်အောင်ဘာတွေလုပ်သင့်ပါသလဲ
ကျွန်တော်တို့ကအခုကစင်ရဲဆုံးနိုင်ငံပါစင်ရဲဆုံးနိုင်ငံဆိုတော့ကဘာနဲ့လည်းလက်လျောညီချူရှိအောင်နေထိုင်အောင်နေရမယ်။နောက်လူသားဆန်ပေးရမယ်။လူသားဆန်တယ်ဆိုတော့ကျွန်တော်တို့ဘောပေါ်ကြီးပြန်အနည်းဆုံးဖြစ်နေတဲ့ဆူလာတို့ဝင်လို့လည်းတုံးတင်တယ်။ဒါနဲ့ကိုယ်နိုင်ငံအခြေအနေနဲ့ပြည်သားကပေးဈေးပေးနိုင်တဲ့အခြေအနေပေါ်မှာတွေ့ရမယ်။နောက်တစ်ခါဒါမပြည့်နေမှုဖြစ်လာခဲ့လို့ရှိရင်ငကိုတဲ့ကမှကျွန်တော်တို့နိုင်ငံရဲ့တရားစင်ပြီးကတကယ်ကိုမနိုင်ငံထမ်းထားရတာပေးထားတဲ့လူသုံးတာနဲ့ထုတ်တာနဲ့တော့မနိုင်ငံဘူး။အဲ့ဒီအချိန်မှာခုနကလေဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်လုပ်နေဒီဓာအားမျိုးကခဏခဏများများနဲ့ဝင်ရှုပ်နေလို့ရှိရင်ဝင်ပါနေလို့ရှိရင်ကျွန်တော်နိုင်ငံရဲ့ဓာအားစနစ်ကလုံးဝတည်ငြိမ်ကြအကြောင်းမရှိတော့ဘူး။အရန်ဓာအားလေးတွေပါလေးတွေရှိတဲ့နိုင်ငံမျိုးဆိုရင်တော့ဝင်လိုက်ထွက်လိုက်ကပြဿနာမရှိဘူး။ကျွန်တော်အရန်ကိုမရှိတဲ့နိုင်ငံဆိုတော့မရှိရှိတာပဲသုံးမယ်ဆိုရင်တော့အခြေခံကြရစီရရီနီယူဘယ်တွေကဒီကလေးစသုံးနေပါလေ။ပို့ဆိုင်လေးကနေဆိုတော့ကြောင်မှုစသုံးနေပါလေ။ဒီစသုံးနေပါလေ။ဒါနဲ့လေနဲ့လေကိုတော့ထိုက်တဲ့ပမာဏလေးကိုညီလေကင်းလေးတွေမှာဝင်ပေးလို့ရှိရင်ဘာကောင်းသွားမလဲဆိုတော့ကျွန်တော်ဒီကလေးစလို့လုပ်ငန်းကြီးရလေပြီးရေလောင်ကန်လေးကြီးကိုထုတ်မသုံးမဲနဲ့သုံးသွားခြင်းအဖြစ်ရေလောင်ကန်လေးကြီးပြီးလူရည်ဒီကြလို့ရှိရင်ကျွန်တော်မိရတအားနိုင်ငံမှာတုံးနေကြမှာအဲ့ဒီကြလို့ရှိရင်မနိုင်မနှင်းဖြစ်ပြီးတော့တနိုင်ငံလုံးမှောင်သွားတာတွေပဲဒီအောင်ဖြစ်တယ်အဲ့လိုအခြေမျိုးအတွက်ဒီကဒီခံထားလို့ရတာပဲဒါကတော့ကျွန်တော်ကအတတ်ပြည့်အားနည်းချက်တွေကျွန်တော်ချိန်ဖို့ပြီးပြောတာ
ဆိုင်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဦးမော်သာထွေးရဲ့ပြောကြားချင်တယ်ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြဝင်ပါနော်
ကခင်မြတ်တက်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်စနေနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပ
ါအမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင
်တော်ရရှင်ပါခင်ဗျာစီးရီးယားနိုင်ငံအတွင်းပြည်တွင်းစစ်စတင်ဖြစ်ပွားခဲ့ပြီးတဲ့နောက်တဘုံတွေထိန်းချုပ်ထားတဲ့အရက်သားတွေနေထိုင်ရာဒေသတွေကိုစီးရီးယားဆိုရတပ်တွေကပြစ်ခတ်တိုက်ခိုက်ခဲ့ပြီးတစ်နှစ်ခန့်အကြာ 2012ခုနှစ်အတွင်းအလွာတီးတီးကလူပေါင်း3000လောက်ဟာစီးရီးယားအရက်သားတွေကိုအကာအကွယ်ပေးဖို့အတွက်ခမောက်ဖြူလို့လူစီများတဲ့အဖွဲ့ကိုဖွဲ့စည်းခဲ့ကြပါတယ်။ဘယ်အဖွဲ့စည်းဘက်ကမှဗဲမလိုက်တဲ့လူသားချင်းစာနာမှုအထောက်အကူပေးရေးအဲ့ဒီအဖွဲ့ဟာကျမ်းမာရေးစောင့်ရှောက်မှုအနေနဲ့ကယ်ဆယ်ပြောင်းရွှေ့ပေးတာတွေဘုံနံခံရသူတွေကိုကယ်တင်ပေးတာအန္တရာယ်ဆုံးတွင်းကနေအရက်သားတွေကိုကယ်ထုတ်ပြောင်းရွှေ့ပေးတာမျိုးတွေပြုလုပ်ပေးခဲ့ကြပါတယ်။လွန်ခဲ့တဲ့6နှစ်တာကာလအတွင်းဒီဖွဲ့ကြီးဟာလူအသက်ပေါင်းတသိန်းကျော်ကိုကယ်တင်ပေးနိုင်ခဲ့ပါတယ်။ခမောက်ဖြူစေလနာဝန်ထမ်းအဖွဲ့သားတွေဟာသူရဲကောင်းတွေဖြစ်ကြပါတယ်။ဘာရှာအယ်အာဆတ်ခေါင်းဆောင်တဲ့လူသက်အစိုးရနဲ့သူတို့ရဲ့ရုရှားအပေါင်းပါတွေကတော့ခမောက်ဖြူအဖွဲ့ကိုအကြမ်းဖက်အဖွဲ့စည်းလို့တမုတ်ကြပါတယ်။ဒါကြောင့်စီးရီးယားအစိုးရတပ်ဖွဲ့တွေနဲ့ IS Islamic စစ်သွေးကြွလက်တွေအတွင်းကြားရောက်သွားတဲ့ခမောက်ဖြူအဖွဲ့သား422ယောက်နဲ့သူတို့ရဲ့မိသားစုဝင်တွေကိုစီးရီးယားနဲ့ဂျော်ဒန်နိုင်ငံကိုကယ်ထုတ်ပေးခဲ့ပါတယ်။ခမောက်ဖြူအဖွဲ့ဝင်400ကျော်နဲ့သူတို့ရဲ့မိသားစုတွေကိုစီးရီးယားနိုင်ငံအနောက်တောင်ပိုင်းကနေလုံခြုံဘေးကင်းရာကိုကယ်ဆယ်ရွှေ့ပြောင်းပေးနိုင်ခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုကကြိုးဆိုပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာကလုတ်ဖို့ကင်ပတ်နိုင်ငံတွေကအရေးကြီးတဲ့လူသားချင်းစာနာမှုအထောက်အကူပေးတဲ့လုပ်ငန်းတွေကိုကုလသမဂ္ဂကအဓိကအခန်းကဏ္ဍကနေပါဝင်ဆောင်ရွက်ပေးဖို့တောင်းဆိုပါတယ်။အတက်အန္တရာယ်ဘေးကနေထွက်ပြေးလာခဲ့ကြတဲ့ခမောက်ဖြူအဖွဲ့သားတွေနဲ့သူတို့ရဲ့မိသားစုတွေကိုဂျော်ဒန်နိုင်ငံကလက်ခံပေးအောင်ကုလသမဂ္ဂကအစီအစဉ်ပေးဖို့တောင်းဆိုပါတယ်။အာဆတ်အစိုးရတပ်တွေကခမောက်ဖြူအဖွဲ့သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေကြတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟီတာနယူးယောက်ကပြောပါတယ်။ခမောက်ဖြူအဖွဲ့သားတွေနဲ့သူတို့ရဲ့မိသားစုတွေကိုတဆင့်ခံတည်ဆောင်ပေးရမှာကူညီထောက်ပံ့ပေးခဲ့တဲ့အစ္စရေးနိုင်ငံရဲ့အခမ်းကဏ္ဍကိုကျွန်ုပ်တို့ကချီးကျူးခွန်ပြုပါရစေ။ဂျော်ဒန်နိုင်ငံအနေနဲ့ကူညီလှုပ်ဆောင်ပေးခဲ့ကြတဲ့ခမောက်ဖြူအဖွဲ့သားတွေအနေနဲ့သူတို့ရဲ့မိသားစုဝင်တွေကို UNHCR နဲ့လက်တွဲပြီးတော့အမြဲတမ်းနေထိုင်ခွင့်ပေးဖို့အတွက်ဆောင်ရွက်ပေးခဲ့ကြတဲ့ဗြိတိန်နိုင်ငံ၊ကနေဒါနဲ့ဂျာမနီစတဲ့နိုင်ငံတွေကိုလည်းလေးစားအသိမှတ်ပြုကြောင်းပြောဆိုပါရစေ။အာဆတ်ရဲ့အစိုးရနဲ့ရုရှားနိုင်ငံတို့အနေနဲ့စီးရီးယားပြည်သူလူထုပေါ်ကြမ်းဖက်မှုတွေကိုအဆုံးသတ်ပြီးခမောက်ဖြူအဖွဲ့သားတွေအပါအဝင်အရက်သားပြည်သူတွေပေါ်လူသားချင်းစာနာမှုအထောက်ပံ့နေပေးအပ်ဖို့အတွက်ကျွန်ုပ်တို့ကထပ်မံပြီးတော့တောင်းဆိုတိုက်တွန်းလိုက်ကြပါခင်ဗျာ
။ယေရှုခရစ်ဆိုရာရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနောက်ဆင်ခဲ့ရတာကတော့အမေရိကန်ဆိုရာရဲ့သဘောထားမြင်တာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ကျမတို့ခုတင်ဆက်နေတဲ့စနေနေ့နဲ့ခင်း BOA မြန်မာပိုင်းစီစဉ်အတွက်သတင်းအချင်းချုပ်ကိုတင်ပြဖို့ချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာဒီတော့ကိုတပြေးတင်းဆောင်သွားတဲ့ရခိုင်ဒေသကနေရဆွန့်ခွာသွားသူတွေကိုပြန်လည်လက်ခံရေးလုပ်ငန်းအလင်းမြန်စတင်ဖို့နိုင်ငံသားသဘောတူညီကြတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ဩဂုတ်လ10ရက်နေ့စွဲနဲ့သတင်းထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဒီမနက်ကမှရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူအဆန်မမုတ်အာလီနဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေတို့ပါဝင်တက်ရောက်ပြီးနေပြည်တော်မှာကျင်းပတဲ့အစည်းအဝေးတွင်အဲ့လိုသဘောတူညီကြတာပါ။သဘောတူညီချက်ရှိချက်ကိုသတင်းထုတ်ပြန်ချက်ထဲမှာအသေးစိတ်ဖော်ပြထားပြီးနေရဆုတ်ခွာသွားသူတွေကိုယ်သဘောဆန္ဒလျောက်လုံခြုံစိတ်ချစွာနဲ့ဂုဏ်သိက္ခာရှိစွာနေရပြန်နိုင်ရေးဆောင်ရွက်ဖို့အချက်လည်းပါဝင်ပါလေ။နိုင်ငံတော်လီဝါချောက်ဥပဒေနဲ့ဖမ်းဆီးဆွဲချက်တင်ခံထားရတဲ့သတင်းတော်နှစ်ယောက်တည်းကကိုပါလုံးရဲ့ဇနီးတူမပန်းအီမွန်ဟာတောက်ကြနေကတမိဦးလေးကိုဖောင်းမြင်ပါလေ။ဇနီးဖြစ်သူကိုဝင်ဆောင်ရွေးစဉ်ကာလတခြားလုံးအင်းစင်တော်မှာဘန်းခံထားရတဲ့ကိုပါလုံးကတော့သူ့ရဲ့တမီးဦးလေးမွေးဖွားချိန်မှာလည်းအနားမှာရှိမနေနိုင်ပါဘူး။မပန်းအီမွန်ကတော့မကြခင်ကိုပါလုံးပြန်လွတ်လာဖို့မျှော်လင့်နေစေဖြစ်တယ်လို့မိဖွားပြီးချိန်မှာပဲပြောပါရယ်။ဒကာမီနဲ့မျော်ပန်းအင်းတင်ကြီးရွာနာကမွတ်စလင်ဆယ်ဦးအသက်ခံရတဲ့တည်င်းကိုစုံစမ်းနေချိန်တွင်တည်င်းတော့ကိုပါလုံးနဲ့ကိုကျော်စိုးဦးတို့အဖမ်းခံရပြီးနိုင်ငံတော်လူ့ဝတ်ချက်ဥပဒေကိုချိုးဖောက်မှုနဲ့တရားစွဲဆိုခံနေကြရတာပါ။တူရကီနိုင်ငံကတင်ပို့တဲ့အလူမီနီယံနဲ့တမိထုတ်ကိုပြပေါ်အခွန်တိုးကောက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာလိုက်ပြီးတဲ့နောက်တူရကီသမ္မတရစ်ဂျစ်တာယက်အာရူဝန်ကလည်းစီးပွားရေးစစ်ပွဲဆင်နွှဲမယ်လို့တုံ့ပြန်ပြောဆိုပါရတယ်။ဒီနိုင်ငံမှာကလေးငယ်များပြားပါဝင်လူ90တဲ့မနဲ့တည်ဆုံရတဲ့လေကြောင်းတိုက်ခိုက်မှုဖြစ်ရက်ကိုစုံစမ်းစစ်ဆေးမယ်လို့စော်ဒီဦးဆောင်တဲ့အာရဗ်စစ်ဖက်မြန်မောဖွဲ့ကတောက်ကြနေမှာပြောပါရခင်ဗျာ။
ကိုကျော်ကျော်သိမ်းပါရှင်။သတင်းချင်းချုပ်ကိုတင်ဆက်သွားတာပါ။ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုကျော်အောင်လွင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Keith Holmes ပါရှင်။စနေနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြကြတဲ့ကဘာတလွားကတော့ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.